Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် View American တန်ခါနေ2022 August 2ရက်အင်္ဂါညပိုင်း View မြန်မာပိုင်းစီစဉ်တင်ကို American ပြည်အောင်စုပြည်တော် Washington DC ကနေမြန်မာစံတော်ချိန်ည9:00 AM အထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ဒီနေ့ညအတွက်အစီအစဉ်မှုဖြစ်ကျွန်မဤတန်စင်ကတာဝန်ယူပြဆက်ပေးသွားမှာဖြစ်ပါလိ
မ့်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အခေရအကြံဖွဲ့ခေါင်းဆောင်ကိုအမေရိကန်ကတုတ်တင်လိုက်ပါပြီအမေရိကန်အလုပ်တော်ဥက္ကဋ္ဌနန်စီပလိုစီဟာမကြတော့တဲ့အချိန်တွင်းမှာထိုင်ဝမ်ကျွန်းကိုရောက်ရှိဖို့ရှိနေပါတယ်ရုရှားနိုင်ငံသားရဲ့ဝန်ကြီးမနေ့ပြန်မှမြန်မာပြည်သွားပါမယ် UNG ဒုတိယနိုင်ငံသားရဲ့ဝန်ကြီးနဲ့အမေရိကန်ဒုတိယနိုင်ငံသားရဲ့ဝန်ကြီးတို့တွေ့ဆုံခဲ့ကြပါတယ်ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီနေ့အင်္ဂါညထိတ်တရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေနဲ့အတူဒီနေ့နားဆင်ကြရမယ့်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့
ဟုတ်ကဲ့ပါဒီဗီဒီယိုကဘာလို့ဒီရက်ဒီမိဖို့အင်္ဂါမှာပဲဒီပိုင်းရက်ကဟူအနောက်ဘက်တိုင်းကနေကောင်းနေတော့အဲ့ဒါပြည်တယ်ကျော်အရှိန်မှာတိုင်နေပြည်ရောက်ပေါ့ပြည်ရောက်တော့တိုင်ရန်ရတယ်ပေါ့နော်ဒီကြီးကတော့ဘာမှမသိဘူးဖြစ်ရုံပုံထားတယ်ပေါ့နော်
တင်းမြန်မာနေဆက်မူဆယ်မျိုးလေမီးပွိုင်မှာတနက်ပြက်ခတ်မှုအကြောင်းဒေသခံတယောက်ပြောသွားတာပါနောက်ပိုင်းမှာတည်ဆုံနာဆင်ကြဖို့ရှိပါသေးတယ်။ဒါအပြင်မွန်ပြည်နယ်မှာပရဟိတလူငယ်တယောက်ပြက်ခတ်သေးဆုံးတဲ့တဲ့မကွေးတိုင်းတိုက်ပွဲချင်းနေနဲ့ရခိုင်ပြည်နယ်ကစစ်ဘေးဒုက္ခသည်တွေရဲ့အခက်အခဲစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေမှာတော့ကမ္ဘာတစ်လောက်ခီးသွားမြန်ခင်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြဖို့ရှိပါသေးတယ်။အခုရင်ဆုံးတော့အင်္ဂါနေ့ညရဲ့ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ဦးတင်မောင်တန်းတို့ကကြီးညာပေးသွားမှာဖြစ်ပါလိမ့်ရှင
်။ကဘာပေါ်အမေရိကန်ပြည်ထောင်စုအလို့အရှိဆုံးအကြမ်းဖက်အဖွဲ့ခေါင်းဆောင်တဦးဖြစ်တဲ့အယ်ခေဒါအဖွဲ့ခေါင်းဆောင်အိုင်မန်အယ်ဇာဝါဟီဒီကိုပြီးခဲ့တဲ့သတင်းပတ်ကုန်တုန်းကမစ်ဆိုင်းဒုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့သမ္မတဂျိုးဘိုင်ဒန်ကမနေ့ကအတည်ပြုပြောဆိုပါတယ်။အာဖဂန်နစ္စတန်ကာဘူးမြို့တော်လူနေရပ်ကွက်တစ်ခုတည်းကိုတင်းငွေနေနေကအမေရိကန်ဘက်ကအဝေးထေးဒရုန်းယာဉ်နဲ့တိုက်ခိုက်ခဲ့တယ်လို့တာလီဘန်အဖွဲ့ကပြောဆိုပြီးတနအီကျော်အကြာမှာအယ်ဇာဝါဟီရီတေဆုံတဲ့အတည်ပြုချက်ထွက်ပေါ်လာတာပါအကြမ်းဖက်အဖွဲ့ခေါင်းဆောင်မရှိတော့တဲ့အကြောင်းနဲ့တရားဥပဒေအရအရေးယူနိုင်ခဲ့ပြီလို့သမ္မတဂျိုးဘိုင်ဒန်ကတင်းငွေနေကပြောဆိုပါတယ်ကျွန်တော်တို့ရဲ့ပြည်သူတွေကိုချင်းချောက်မယ်ဆိုရင်ဘလောက်ကြာကြာဗမာပဲပုံနေနေအမေရိကန်ကရအောင်ရှာတုံ့ပြန်တိုက်ခိုက်သွားမယ်လို့လည်းသမ္မတဘိုင်ဒန်ကပြောဆိုသွားပါတယ်အယ်ဇာဝါဟီရီကိုတိုက်ခိုက်ခဲ့တဲ့နေရာမှာအမေရိကန်တပ်ဖွဲ့တွေမြေပြင်မှာနေရာယူထားတာမရှိဘဲလူမပါတဲ့အဝေးထိန်ဒရုန်းနဲ့လေကြောင်းကနေကပူးမြို့တော်အိမ်တအိမ်ကိုပစ်မှတ်ထားတိုက်ခိုက်ခဲ့တာလို့အိမ်ပြူတော်အရာရှိတွေကသတင်းတောက်တွေကိုပြောပါတယ်ဒီတိုက်ခိုက်မှုမှာအယ်ဇာဝါဟီရီတယောက်တည်းပဲသေဆုံးတာလို့အခိုင်အမာယုံကြည်တဲ့အကြောင်းအယ်ဇာဝါဟီရီအဲ့ဒီနေရာမှာရှိနေတာကိုတာလီဘန်ဟခါနီအဖွဲ့ခေါင်းဆောင်ပိုင်းပဲသိတဲ့အကြောင်းအမေရိကန်အရာရှိတွေကပြောပါတယ်ခင်ဗျာ
အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဦးဆောင်တဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့အင်္ဂါနေ့နောက်ပိုင်းညစင်နာရီခွဲလောက်မှာထိုင်ဝမ်ကျွန်းကိုရောက်လာမယ်လို့ထိုင်ဝမ်မီဒီယာတွေမှာရေးသားဖော်ပြကြပါတယ်။ထိုင်ဝမ်ကိုသွားရင်စီးရဲရလက်ထုတ်ပြန်သွားမယ်လို့တရုတ်တို့ကအချင်းချင်းသတိပေးတမ်းမြင်နေတဲ့အကြားကအောက်လွှတ်တော်ဥက္ကဋ္ဌထိုင်ဝမ်ကျွန်းကိုသွားရောက်ခဲ့တာပါ။နန်စီပလိုစီဟာထိုင်ဝမ်သမ္မတဆိုင်အင်ဝမ်အပါအဝင်အစ်စ်မြင့်အရာရှိတွေနဲ့ဗဟုသုတွေမှာတွေ့ဆုံမှုရှိတယ်လို့ဆိုပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌအနေနဲ့ဒီအာရှခီးစဉ်အတွင်းထိုင်ဝမ်ကိုမဖြစ်မနေသွားသင့်ကြောင်းမသွားဖို့ဆုံးဖြတ်ခဲ့ရင်တရုတ်ကွန်မြူနတီပါတီကိုအလျှော့ပေးလိုက်ရရောက်စေကြောင်းအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်နဲ့1998ခုနှစ်ကထိုင်ဝမ်ကိုသွားခဲ့ဘူးတဲ့ Newt Gingrich က VOA တရုတ်ဌာနကိုပြောခဲ့ပါတယ်။ကိုပိုင်အုပ်ချုပ်နေတဲ့ထိုင်ဝမ်ကိုသွားခြင်းဟာတရုတ်တို့ရဲ့အချုပ်ချာအာဏာပိုင်ဆိုင်မှုကိုချိုးဖောက်ရရောက်တယ်လို့ယူဆတဲ့အတွက်ဒီခီးစဉ်ကလက်ခံနိုင်စရာမရှိဘူးလို့တရုတ်ဆိုရကပြောပါတယ်။တရုတ်တို့ရဲ့အချုပ်ချာနဲ့မဲမီပိုင်ဆိုင်မှုကိုချိန်ချောက်လာတဲ့ခီးစဉ်အပေါ်ဒီတိုက်ထိုက်ချိနေမှာမဟုတ်ဘဲလက်တုပ်ပြန်သွားမယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကြောက်လီကျန်ကတနင်္လာနေ့မှာပြောထားပါဗျ။ဒီကနေ့မှာတော့ထိုင်ဝမ်ကျွန်းနားကိုတရုတ်တိုက်တဲ့ရင်တွေပြန်တန်းခဲ့တယ်လို့တရုတ်စစ်သည်မော်တွေလည်းနှစ်ဖက်ကြားကန်ရေးပိုင်တဲ့ထဲကိုရောက်လာခဲ့တယ်လို့အမည်မဖော်လို့သူတူရဲ့ပြောပြချက်ကိုကိုးကားပြီးရိုက်တာသတင်းဌာနမှာပြောထားပါဗျ။
ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂျီလာဖရော့ဟာမနေ့ပြန်ဗုဒ္ဓနေ့မှာမြန်မာနိုင်ငံကိုသွားမယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရမာရီယာဇာခါရော့ဖာကဒီကနေ့သတင်းစာရှင်းလင်းပွဲတွင်ပြောကြားသွားတာကိုကိုးကားပြီးရုရှားအစိုးရပိုင်းတပ်စ်သတင်းမှာဖော်ပြပါတယ်။ဝန်ကြီးလာဖရော့ရဲ့ခီးစဉ်ဟာအလုတ်သဘောခီးစဉ်ဖြစ်ပြီးစစ်ကောင်စီနိုင်ငံသားရဲ့ဝန်ကြီးဦးနာမောင်လင်းနဲ့တွေ့ဆုံပြီးနိုင်ငံရေးအရတွေ့ဆုံဆွေးနွေးမှု ကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာကိစ္စရပ်တွေလူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေအပါအဝင်ရုရှားမြန်မာဆက်ဆံရေးအခြေအနေအလုံးစုံကိုဆွေးနွေးကြမယ်လို့ပြောဆိုခွင့်ရှိသူမာရီယာဇာခါရိုဗာကပြောပါတယ်။ဒါအပြင်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာအရေးကိစ္စတွေကိုပါဆွေးနွေးကြမယ်လို့လည်းရုရှားနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရမာရီယာဇာခါရိုဗာရဲ့ပြောကြားချက်ကိုကိုကာပီတက်စ်သတင်းမှာဖော်ပြပါရခင်ဗျာ။
အာဆီယံစည်းဝေးပွဲကိုတက်ဖို့အတွက်ကမ္ဘောဒီးယားနိုင်ငံမျိုးတော်ဖလောင်းမင်မှာရောက်နေကြတဲ့အာဆီယံနိုင်ငံကြီးဝန်ကြီးတွေဒီကနေ့တွေ့ဆုံခဲ့ကြပြီးမြမရေးပါဝင်တခြားအကြောင်းအရာတွေကိုကြိုတင်ဆွေးနွေးခဲ့ကြပါတယ်။ယူကရိန်းရင်းနဲ့ဒေသတွင်းတရုတ်နိုင်ငံရဲ့ဒေသတွင်းဩဇာကြီးထွားလာနေတဲ့စတဲ့ကိစ္စတွေအပေါ်ကမ္ဘာအင်အားကြီးနိုင်ငံတွေကြားတင်းမာမှုတွေထွက်ပေါ်နေချိန်မှာကျင်းပခဲ့တဲ့ဒီစည်းဝေးပွဲကိုအမေရိကန်တရုတ်ရုရှားနိုင်ငံတို့ကနိုင်ငံကြီးဝန်ကြီးတွေလည်းတက်ရောက်ကြမှာပါ။ဖနောင်းမင်မြို့မှာကျင်းပမဲ့အာဆီယံအစည်းအဝေးမှာအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်နဲ့ရုရှားနိုင်ငံသားဝင်ကြီးဆာဂျီလက်ဖ်ရော့ဖ်တို့နှစ်ဦးစည်းဝေးခန့်မှတ်တစ်ခုထဲမှာတလအတွင်းဒုတိယချိန်မြောက်တွေ့ဆုံကြတာဖြစ်ပါတယ်။သူတို့နှစ်ဦးတီးခြားတွေ့ဆုံဆွေးနွေးမလားဆိုတာကတော့မသိရသေးပါဘူး။ဒီစည်းဝေးပွဲကိုတရုတ်နိုင်ငံသားဝင်ကြီးဝမ်ယီလည်းတက်ရောက်နေရမှာမြန်မာနိုင်ငံမှာအရသာစုဟာပြန်လည်ပေါ်ထွန်းရေးနဲ့ယူကရိန်းပြည်ပကဆုံးသက်ရေးအတွက်တရုတ်နိုင်ငံနဲ့အဆင်ပြေတဲ့ရုရှားစုဟာနဲ့ပူးပေါင်းဆောင်ရွက်ဖို့နိုင်ငံအများစုကလိုလားနေကြပါတယ်။အာရှပစိဖိတ်ဒေသအတွင်းစီးပွားရေးနဲ့စီးရေးရာတရုတ်ရဲ့ဩဇာကြီးထွားလာနေတာကိုအမေရိကန်ကတံပြန်ဆောင်ရွက်ပြီးနိုင်ငံခြားတင်းမာမှုတွေကြီးထွားလာနေချိန်မှာအာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲကျင်းပတာလည်းဖြစ်ပါတယ်
အန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာစစ်တပ်ကဆိုးရတဲ့ကွန်မြူနီတွေလှုပ်ဆောင်တာနဲ့ပတ်သက်လို့ဝမ်းနည်းစင်မကောင်းဖြစ်ရကြောင်းအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ဂျေခရစ်တန်ဘရင်းအနေနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးဦးမိုးစောဦးနဲ့လူကိုယ်တိုင်တွေ့ဆုံပြီးပြောခွင့်ရခဲ့တယ်လို့ရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံရဲ့ Facebook လူမှုကွန်ရက်မှာဖော်ပြထားပါတယ်။ဒါအပြင်မြန်မာပြည်သူတွေကိုထောက်ခံအားပေးရမှာဘလို့တိုးမြင့်ဆောင်ရွက်နိုင်မလဲဆိုတာနဲ့အကြမ်းဖက်လုပ်ရက်တွေနဲ့ဖိနှိပ်မှုတွေကျူးလွန်နေတဲ့စစ်ကောင်စီကိုအထင်အရှားမဲ့တန်ခတ်ရည်ယူမှုတွေကိုဆက်လက်ဆောင်ရွက်သွားမယ်ဆိုတာကိုလည်းဦးမိုးစောဦးနဲ့လက်ထောက်နိုင်ငံခြားရေးဝန်ကြီးတို့ဆွေးနွေးခဲ့ကြတယ်လို့အမေရိကန်တန်ယုံရဲ့ Facebook လူမှုကွန်ရက်မှာဖော်ပြပါတယ်။ဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတွေဖြစ်ကြတဲ့88မျိုးဆက်ကြောင်းသားကောင်းဆောင်တူဖြစ်သူကိုချင်းမီ NLD လွတ်တော်အမတ်ကိုဖြိုးစရာတော့ကိုလာမျိုးအောင်နဲ့ကိုအောင်သူရစော်တို့လေးဦးကိုစစ်ကောင်စီကဇူလိုင်လတတိယပတ်အတွင်းကွပ်မြစ်လိုက်တဲ့အပေါ်အမေရိကန်နဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကပြင်းထန်စွာဝေဖန်ပြောဆိုမှုတွေထပ်ပေါ်ခဲ့ပါတယ်။သူတို့လေးယောက်ကိုတေတံပေးကွပ်မြစ်လိုက်တဲ့လောက်ရဟာတရားဥပဒေကိုမထိမမြင်ပြုတဲ့လောက်ရရက်ဆက်ကြမ်းကြုတ်တဲ့လောက်ရလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြစ်တင်ရှုံးချလိုက်ပြီးမြန်မာနိုင်ငံပေါ်ဖိအားပေးရေးနီလန်းနေကိုတခြားနိုင်ငံတွေနဲ့ဆွေးနွေးနေတဲ့အကြောင်းမြန်မာနိုင်ငံရဲ့အခြေအနေဟာပါမမဖြစ်တဲ့ပုံစံမျိုးဆက်သွားလို့မရတော့ဘူးလို့ဇူလိုင်လ25ရက်နေ့မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာနိုင်ငံသားရေးဌာနပြောခွင့်ရ Net Price ကပြောကြားခဲ့ပါတယ်ခင်ဗျာ
။ဆီယနာသိမ်းမှုစန့်ကျင်ကြသူတွေကိုဖမ်းချုပ်ထားစမှာစစ်တပ်ဟာညှဉ်းပန်းနှိပ်စက်ဒါမှမဟုတ်ရက်စက်ကြမ်းကြုတ်စွာပြုမှုဆက်ဆံခဲ့ပြီးအစ်စ်တိုင်းမှာဥပဒေကိုချိုးဖောက်ခဲ့တယ်လို့နိုင်ငံတကာလူချင်းချသာကွယ်အဖွဲ့ကြီး AI ကမနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဘူလာသမ္မဂလူချင်းကောင်စီကမြန်မာစစ်တပ်ပေါ်ဖိအားတိုးပေးဖို့လဲ AI ကတောင်းဆိုလိုက်ပါတယ်။အပြည့်ပြည့်ဆိုင်ရာရာဇဝတ်မှုတရားရုံးကိုစစ်ကောင်စီကိုပို့ဖို့လက်နဲ့တင်ဖို့တာကိုတကဘာလုံးကပိတ်ဆို့ဖို့နဲ့ပြစ်မှတ်ထားပိတ်ဆို့အရေးယူဖို့အစရှိတဲ့ဖိအားတွေနဲ့အရေးယူဆောင်ရွက်ဖို့လည်းကြေညာချက်မှာတိုက်တွန်းထားပါတယ်။အပြည့်ပြည့်ဆိုင်ရာလူချင်းခြားသာဝင်အဖွဲ့ကြီးကနိုင်ငံရေးအကျဉ်းသားတွေအကျဉ်းသားတွေရဲ့ရှေ့နေတွေနဲ့ကြွန့်ကျင်သူတွေနဲ့အင်တာဗျူး15ခုလုပ်ခဲ့ပြီးတွေ့ရှိချက်ကိုအခုလိုထုတ်ပြန်လိုက်တာပါ။ဒါအပြင်သတင်းချက်လက်တွေနဲ့ပတ်တန်းတရားကျော်ကိုလည်းလေ့လာခဲ့တယ်လို့ဆိုပါတယ်။အင်တာဗျူးလုပ်တဲ့အခါအဖမ်းဆီးခံရတဲ့အချိန်စစ်ကြောရေးကာလထောင်ကျနေတဲ့အချိန်နဲ့ပြန်လွတ်လာတဲ့အချိန်တွေကို AI အဖွဲ့ကစနစ်ကျမှတ်တမ်းတင်ခဲ့တာဖြစ်ပါတယ်။ဖမ်းဆီးစင်မှာလည်းဝရမ်းမပါသလိုဝန်ခံချက်ရရှိဖို့ညှဉ်းပန်းနှိပ်စက်ရက်စက်ကြမ်းကြုတ်စွာဆက်ဆံပြီးလူတွေကိုဖျောက်ပစ်တာတွေမိသားစုဆွေမျိုးတွေအပေါ်လက်စားချေတာတွေရှေ့နေမိသားစုတွေနဲ့တွေ့ခွင့်မပေးတာတွေအစရှိတဲ့ဥပဒေချိုးဖောက်မှုတွေကိုစစ်တပ်ဟာဖမ်းဆီးစင်ကစပြီးချုပ်နှောင်ထောင်ချထားတဲ့အချိန်ထိအစဉ်တိုင်းမှာကျွလွန်ခဲ့တယ်လို့အပြည့်ပြည့်ဆိုင်ရာလူချင်းချမ်းသာကွယ်အဖွဲ့ကြီး AI ကထုတ်ပြန်ချက်မှာပြောထားပါတယ်။ ခုလိုညှဉ်းပန်းနှိပ်စက်မှုတွေဟာစစ်ကောင်စီစန့်ကျင်သူတွေရဲ့စိတ်ဓာတ်ကိုရချုပ်ဖို့မဟာဗျူဟာတစ်ခုလုံးရဲ့အစိတ်ပိုင်းဖြစ်တယ်လို့ AI ရဲ့တာဝန်ရှိသူ Agnes Kalamark ကပြောပါတယ်ဒါပေမဲ့မြန်မာတွေဟာအခုထိဥပညွတ်ကြဘူးလို့ကြေညာချက်မှာဆိုထားပါတယ
်မြန်မာနိုင်ငံမော်ဒပပင်လယ်ခွေမှာရှိတဲ့ Zotica ဓာတ်ငွေတွင်ကထွက်တဲ့ဓာတ်ငွေတွေကိုတနည်းနာရီတိုင်းတဝဲခရိုင်ကိုဖျက်ပြီးထိုင်းနိုင်ငံကိုတင်ပို့နေတဲ့ဓာတ်ငွေ pipeline ပေါက်နေတာကြောင့်ဓာတ်ငွေတင်ပို့မှုအရည်ရဆိုင်ထားတယ်လို့ထိုင်းနိုင်ငံအခြေစိုက် PTTEP သဘာဝဓာတ်ငွေကုမ္ပဏီကပြောပါတယ်ဒီ Zotica လုပ်ကွက်မှာ PTTEP ကုမ္ပဏီကဓာတ်ငွေရှာဖွေတူဖော်ရေးလုပ်ငန်းတွေဆောင်ရွက်နေတာပါကုန်းမိုင်းမှာရှိတဲ့ပိုက်တစ်ခုကဖိအားရောကြလာပြီးဩဂလတရနေ့မှာယူဆိတ်နေတာကိုစမ်းသပ်တွေ့ရှိခဲ့တဲ့အကြောင်းအဲ့ဒီအစိတ်အပိုင်းကိုပိတ်ထားလိုက်တယ်လို့ PTTEP ကုမ္ပဏီကပြောပါတယ်။ကနေဦးစစ်ဆေးမှုတွေအရအခုတန်းွေယူနေတဲ့နေရာမှာပောက်ကွဲမှုနဲ့မီးလောင်ထားတဲ့အရေးလက္ခဏာမတွေ့ရသေးဘူးလို့ဆိုပေမဲ့အသေးစိတ်အချက်အလက်တွေသိနိုင်မှုစုံစမ်းစစ်ဆေးမှုတွေထပ်လုပ်နေတယ်လို့ဆိုပါတယ်။ pipeline ကိုပြန်ပြင်နိုင်မှုအတွက်အပူတပြင်းစူးစမ်းဆောင်ရွက်နေတယ်လို့ PTTEP ကပြောထားပြီးပြင်ဆင်မှုတွေပြီးစီးဖို့အတွက်သတင်းနှစ်ပတ်လောက်ကြာနိုင်တယ်လို့ဆိုပါတယ်။နောက်ထပ်စစ်ဆေးသိရှိရတဲ့အချက်အလက်ကိုထုတ်ပြန်ပေးသွားမယ်လို့လည်းကုမ္ပဏီကပြောပါတယ်ခင်ဗျာ။
ယူကရိန်းသီးနှံတင်ဆောင်လာတဲ့တင်မောဟာတူရကီကမ်းခြေကိုဗိုလ်တုနစ်စောပိုင်းမှာရောက်မယ်လို့တူရကီစစ်တပ်ကဒီကနေ့ပြောပါတယ်။ပြောင်းမှုတန် 16,000 တင်ဆောင်လာတဲ့ဆီယရာလီယွန်လန်တင်ရာဇိုနီတင်မောဟာယူကရိန်းရဲ့အိုဒက်ဆာစိတ်ကမ်းကနေလက်ဘလွန်ကိုသွားနေတာပါ။လက်ဘလွန်ကိုနှစ်ယောက်မီသဘောတူညီချက်အရတူရကီမှာရှိတဲ့ညှိနှိုင်းပေါက်ဆက်ရေးဌာနမှာစားနပ်ရိက္ခာမဟုတ်တဲ့လက်နက်နဲ့အခြားပစ္စည်းတွေကိုတင်ဆောင်မလာတဲ့အကြောင်းဝယ်ရောက်စစ်ခန်းမှာဖြစ်ပါတယ်။ဒီညီနိုင်ပေါက်ဆက်ရေးအဖွဲ့မှာသဘောတူညီချက်အတွက်ဆွေးနွေးရမှာပါဝင်ခဲ့ကြတဲ့ယူကရိန်း၊ရုရှား၊တူရကီနဲ့ကုလသမဂ္ဂတို့ကကိုယ်စားလှယ်တွေပါဝင်ကြပါတယ်။ရာဇုံဒီတင်မော့ဟာပြတ်လတ်နေတဲ့ပစ္စည်းနှမျိုးကိုတည်လာခဲ့ပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီဂူတရက်စ်ကတနင်္လာနေ့ကပြောခဲ့ပါတယ်။အဲ့ဒီနှမျိုးကတော့ပြောင်းမှုနဲ့မျှော်လင့်ချက်ပဲဖြစ်ပါတယ်လို့ဆိုပါတယ်။ဥရဆာမှာကျွန်တော်တို့ဒီကနေ့တွေ့နေရတာကတော့အရေးကြီးတဲ့စမှတ်ဖြစ်ပါတယ်။ကမ္ဘာစားနပ်ရိက္ခာဈေးကွက်တည်ငြိမ်ဖို့နဲ့သက်သာလာစေဖို့တွာလာကြမဲ့ကုံသွေးတင်မောတွေရဲ့ပထမဦးဆုံးတင်မောဖြစ်ရပါမယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကတနင်္လာနေ့ကပြောခဲ့ပါတယ်။ယူကရိန်းတောင်ပိုင်းစိတ်ကမ်းတွေကနေရုရှားကထိန်းချုပ်ထားတဲ့ပင်လယ်နဲ့ရေပြင်ကိုလုံးဆုံးစိတ်ချစွာဖြတ်သန်းတွာလာနိုင်ရေးကိုတင်မောပုတ်ကုန်သဘောတူညီချက်မှာပြောထားပါတယ
်။တရုတ်နဲ့အမေရိကန်အကြားတင်မာနေချိန်မှာအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကထိုင်ဝမ်ကိုတွားရောက်ခဲ့ရင်အမေရိကန်ကပစ်ဆက်ရလိမ့်မယ်လို့တရုတ်ကအင်ကန်နေကသတိပေးပြောကြားလိုက်ပါတယ်။နန်စီပလိုစီဟာ25နှစ်အတွင်းမှာထိုင်ဝမ်ကိုတွားရောက်တဲ့အဆင့်မြင့်ဆုံးအမေရိကန်တာဝန်ရှိသူဖြစ်ပါတယ်။ထိုင်ဝမ်ခရီးကိုနန်စီပလိုစီအတည်ပြုချက်မပေးပေမဲ့အမေရိကန်နဲ့ထိုင်ဝမ်မီဒီယာတွေကတော့ဒီခီးစဉ်ဖြစ်လာလိမ့်မယ်လို့ပြောကြပါတယ်။မကြာခင်အချိန်အတွင်းမှာရောက်တော့မယ်ဆိုတဲ့သတင်းတွေကလည်းနိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်တရုတ်ရဲ့အချုပ်အခြာအာဏာနဲ့လူညိုရေးဆိုင်ရာအကျိုးစီးပွားတွေကိုနှောက်ယှက်တဲ့အတွက်အမေရိကန်ဘက်ကတာဝန်ရှိပြီးပြစ်ဆရပါလိမ့်မယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရှိသူဟွာချုံရင်းကဘေကျင်းမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်တရုတ်ကထိုင်ဝမ်ကိုသူ့ရဲ့နယ်မြေအဖြစ်သဘောထားတာပါတနည်းနည်းမှာလိုအပ်ရင်အင်အားနဲ့တင်ပိုက်လိမ့်မယ်လို့လည်းဆိုပါတယ်ပြီးခဲ့တဲ့အပတ်တွင်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့စကားပြောတဲ့အခါတရုတ်သမ္မတကအမေရိကန်ကိုမီးနဲ့မကစားဖို့တတိပေးခဲ့ပါတယ်ခင်ဗျာ
အယ်ကာဒိုင်းခေါင်းဆောင်အိုင်မန်အယ်ဇာဝါဟီရီတိဆုံးသွားပြီးတဲ့နောက်အယ်ကာဒိုင်းအဖွဲ့ခေါင်းဆောင်မှုကဘသူ့ကိုခေါင်းဆောင်တင်မလဲဘယ်ကနေဦးဆောင်မလဲဘလို့လှုပ်ရှားမလဲဆိုတဲ့ပြဿနာတွေနဲ့ရင်ဆိုင်နေကြရတယ်လို့သုံးသပ်သူတွေကပြောကြပါတယ်အယ်ဇာဝါဟီရီကိုဆက်ခံမဲ့သူဖြစ်သိကြတဲ့ဆိုင်အယ်အဒယ်ဟာအီရန်နိုင်ငံမှာရှိနေပါလေအီရန်ကသူ့ကိုအီရန်ကထွက်ခွင့်ပေးမလားလို့သုံးသပ်သူတွေကမေးခွန်းထုတ်နေကြတာပါနံပါတ်3ကောင်းဆောင်ဖြစ်တဲ့အဒယ်အာရမန်အယ်မဂရီဘီကလည်းအီရန်မှာပဲရှိနေပါတယ
်ထဲတဲ့ရသတင်းတွေကိုကိုစော်ဝဲလိုက်တဲ့ဥတ္တမောင်တန်တို့ကတင်ဆက်သွားတာဖြစ်ပါလေအခုဆက်ပြီးတော့အင်ဂါညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါလေအခုရင်ဆုံးတော့မူဆယ်ပြစ်ခတ်မှုအကြောင်းကိုပြောပြပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့အစီပင်သာယာဇေးနီးမှာဒီနေ့ပြစ်ခတ်မှုဖြစ်တာကြောင့်စစ်သား2ယောက်ထိခိုက်ခဲ့ပါလေအဲ့ဒီအခင်းဖြစ်ပွားရအနည်းမှာတင်းလာနေကတဲ့ကအပောက်ကွဲမှုဖြစ်ခဲ့တာကြောင့်အမျိုးသမီးတယောက်သေဆုံးခဲ့တယ်လို့ညပိုင်းမှာလည်းပောက်ကွဲမှု3ချိန်ထပ်ပြီးတော့ဖြစ်ခဲ့ပြီးတော့ထိခိုက်သေဆုံးမှုတွေရှိတဲ့အကြောင်းဒေသခံတွေကပြောပါလေရန်ကုန်ကပြည်ပွဲသတင်းကိုကိုငင်းချပြောပြပေးပါမယ်ရှင်
တရုတ်မြန်မာနယ်စပ်ကမူဆယ်မြို့မှာတနင်္လာနေ့အင်္ဂါ2ရက်အတွင်းပောက်ကွဲမှု4ကြိမ်နဲ့ပြစ်ခတ်မှု2ကြိမ်ဖြစ်ပွားခဲ့တာပါတနင်္လာနေ့ကပောက်ကွဲမှု4ကြိမ်နဲ့ပြစ်ခတ်မှု2ကြိမ်ဖြစ်ခဲ့ပြီးအင်္ဂါနေ့မှာနောက်ထပ်ပြစ်ခတ်မှု2ကြိမ်ဖြစ်ပွားပါတယ်ဒီနေ့အင်္ဂါနေ့ဖြစ်ပွားတဲ့ပြစ်ခတ်မှုဟာမူဆယ်မြို့လယ်မှာရှိတဲ့ စီပင်သားရအမှတ်၁ဈေးအနီးကမီးပွိုင်မှာဖြစ်ပြီးတော့လူနှစ်ယောက်ဒဏ်ရာရခဲ့ကြောင်းဒေသခံတဦးက VOA ကိုပြောပါတယ်
ไอ้ตัวนี้ที่เดียวก็มันเนาะเนี่ยที่เนี่ยพอไอ้นามอะไรเนี่ยมีคนเยอะแต่ก็แต่นอกจากไอ้คนก็มีเนาะแต่มันก็มีเยอะๆที่โดไอ้ชื่อเนี่ยมาทางเนี่ยไม่ยอมหมดไม่ยอมတော့ตังค์เงินยาเลยเนาะทีนี้ก็ทําไม่มีที่ชื่อปุ๊บเลยเนาะ
ตะชาเดต้ากันတွေก็รอปิดขัดขันยาดู2อูอ่ะปิดทุสิทธิ์ผิดช่องเนี่ยปิดขัดตูฤาไซเคิลบอก็นี่ปิดขัดแค่ดาผิดช่องပြောจาบาระตะนิลานี่มะเน่17นายหลอกก็เลยซีบินตายาอำแมตติซีนี้ก็ရင်ထင်းရဲရုံမှာပောက်ကွဲမှုဖြစ်ပွားခဲ့ပြီးတော့အသက်20ကျော်အမျိုးသမီးတဦးသေဆုံးခဲ့တယ်လို့ရင်ထင်းရဲတဦးနဲ့ပြည်သူစစ်နှစ်ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။တနင်္လာနေ့ည9နာရီလောက်မှာလဲမူဆယ်မြို့အတွင်းပောက်ကွဲမှု3ကြိမ်ထပ်မံဖြစ်ပွားခဲ့တယ်လို့ရဲစခန်းအနီးပြစ်ခတ်မှုမှာတော့အသေးအပြောက်ရှိခဲ့တဲ့အကြောင်းမူဆယ်ဒေသခံကဆက်ပြောပါတယ
်။ပောက်ကွဲတွေနောက်ပြီးပြစ်ခတ်မှုဖြစ်တယ်။အဲဒီနင်္လာမှုကကိုရတိုက်ဖြစ်မှာလဲပောက်ကွဲမှုဖြစ်တယ်။နောက်ရဲစခန်းဟိုလေကားနဲ့ဒင်းလက်ကြီးလေပါလို့ပြောရဲတော့ဒင်းလက်ငယ်နဲ့ပြစ်သွားလို့ပြောရဲကြ။အဲဒါပြည်သူ့ဖြစ်တယောက်ပြည်သူ့ဖြစ်သုံးယောက်တော့တန်ရာရတယ်ဆိုလို့ကြ
။နောက်ထပ်မူဆယ်မျိုးကံတပူးကလည်းတနင်္လာနေ့ညကပောက်ကွဲမှု3ကြိမ်ဖြစ်ပွားခဲ့တယ်လို့ပြစ်ခတ်မှုလည်းဖြစ်ပွားခဲ့ကြောင်းအခုလို့ပြောပါတယ်
။9နိုင်20လောက်ကစဖြစ်ပြီးတော့ကိုခွဲကြော်ကြော်တော့တနတ်တန်နေတယ်ကြားတယ်။ပထမအလုံးတော့ကျွန်တော်ကောင်းမသိဘူး။ဒုတိယအလုံးကျတော့ဒီဟိုမှာပောက်တော့ပြ။အဲပူသေးပေါ့နော်ပူသေး။ကောင်းအောင်ရပ်ကွက်ဘက်ကလူကြီးရောလာပြီးဆိုရင်တဲတဲ့နေရာလေအဲနောက်ကလုံးကြတော့တပည့်ရလုံးကြတော့ဒီဆာယာဖာဘက်ကပေါက်တာလို့ပြောတယ်ပေါက်ပြီးတော့မှရေခမ်းနဲ့သူကဝင်ပေါက်နဲ့တက်တဲ့ဟိုအဲလမ်းကအဲကနေတနတ်နဲ့လမ်းပြတယ်လမ်းပြလိုက်တော့ပြည်သူသူ၄ယောက်ရှိတယ်ကြားသုံးမှတစ်ပေါ့နော်အဲတယောက်တော့ဆုံးသွားတယ်ယောက်ျားလေးဆုံးသွားတယ်တကယ်၃ယောက်တော့စီယုံတက်နေတယ်ထိခိုက်ဒဏ်ရာရတော့ပေါ့
ဒေသတွင်သတင်းတွေကိုဖော်ပြနေတဲ့ရွှေဖီမြေသတင်းဌာနကတော့တနင်္လာနေ့ပေါက်ကွဲမှုမှာရဲနှစ်ဦးသေဆုံးပြီးတော့သုံးဦးဒဏ်ရာရရှိခဲ့တဲ့အကြောင်းဖော်ပြပါဗျ။မူဆယ်မြို့ကအမိမဖော်လိုတဲ့ဌာနဆိုင်ရာတာဝန်ရှိသူတဦးကတော့တနင်္လာနေ့ညကမူဆယ်မြို့မှာပေါက်ကွဲမှု3နေရာဖြစ်ပွားတာဟုတ်မှန်ကြောင်းအတည်ပြုပြောဆိုပေမဲ့ထိခိုက်သေဆုံးမှုတွေရှိနိုင်ပေမဲ့အတည်မပြုနိုင်သေးကြောင်းသာပြောပါဗျ။မူဆယ်မြို့ဟာတရုတ်မြန်မာနယ်စပ်စီးပွားရေးလုပ်ငန်းရဲ့အဓိကအချက်အခြာနေရာတစ်ခုဖြစ်ပြီးတော့အဲ့ဒီဒေသအတွင်းမှာစစ်ကောင်စီတပ်တွေပြည်သူ့စစ်အဖွဲ့အစုံအပြင်ကချင်တအန်းပလောင်ကိုကန့်နဲ့ရှမ်းစတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေလှုပ်ရှားနေတဲ့ဒေသလည်းဖြစ်ပါတယ်။အထူးသဖြင့်မူရစ်ဆေးဝါးရောင်းဝယ်မှုနဲ့လောင်းစားယုံတွေကြောင့်ရာဇဝတ်မှုတွေများပြားနေသလိုလက်နက်ကိုင်အဖွဲ့အစည်းများပြားတာကြောင့်လည်းတရားဥပဒေစိုးမိုးရေးကိုထိန်းချုပ်ဖို့ခက်ခဲနေတဲ့ဒေသလည်းဖြစ်ပါတယ်ခင်ဗျာ။
မူဆယ်ပြစ်ခတ်မှုသတင်းကိုကိုငင်းချက်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါမှာတော့မွန်ပြည်နယ်မှာပရဟိတလူငယ်တယောက်ပြစ်ခတ်သေးဆုံးတဲ့သတင်းကိုပြောပြပေးစီမှာလေး။မွန်ပြည်နယ်ရေးမြို့နယ်လမိုင်းမြို့မှာရဲစခန်းတွင်းကတနက်နေ့ပြစ်ခတ်ခဲ့လို့ပရဟိတလူငယ်တယောက်သေဆုံးခဲ့ပါတယ်။ရဲစခန်းသားရောက်လာသူကိုမတင်ကားလို့တနက်နေ့ပြစ်ခတ်ခဲ့တာလို့ရဲစခန်းဘက်ကပရဟိတအဖွဲ့ကိုတုံ့ပြန်ပြောဆိုခဲ့တဲ့အကြောင်းသိရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုမတ်စုမုံပြောပြပေးပါမယ်။
ဇူလိုင်လ31ရက်နေ့ပြီးခဲ့တဲ့တနင်္ဂနွေည7နာရီဝန်းကျင်မှာမွန်ပြည်နယ်ရေးခရိုင်ထဲမှာရှိတဲ့လမိုင်းမြို့ရဲစခန်းအတွင်းကနေတနက်နေ့ပြက်လိုက်လို့လူငယ်တအူးအသက်ဆုံးခဲ့ရပါတယ်။တေဆုံးသွားသူရဲ့ရုပ်အလောင်းကိုလာပြီးတော့တည်ယူဖို့လမိုင်းပရဟိတလူငယ်များအဖွဲ့အစည်းကိုရဲစခန်းကနေအကူအညီတောင်းပြီးတော့ဆက်သွယ်ခဲ့ပါတယ်။တနက်နေ့ပြစ်ခတ်ခံရလို့တေဆုံးသွားသူရဲ့ရုပ်အလောင်းကိုမြင်တဲ့အချိန်မှာတော့လမိုင်းပရဟိတအသင်းသားတအူးဖြစ်နေတယ်ဆိုတာကိုသိခဲ့ရတယ်လို့အသင်းဥက္ကဋ္ဌကိုဝင်းအောင်ကပြောပါတယ်
။ရဲတယ်ကြတော့အခုချိန်ဒီသူတို့ပစံကနေပြောနေတော့ပဲစခန်းကိုမတင်ကြလို့ပြစ်တက်လိုက်တာတော့ပဲသူတို့ဆော့ဆော့ချက်အဲ့ဒီအဲ့ဒီတိုင်းမရှိနေဘူး။သူတို့ပြစ်ပြီးတော့စိတ်ဓာတ်အသင်းကိုသူဖုံးဆက်တယ်ပေါ့နော်။ငါတို့စခန်းကိုချင်းကတ်လာလို့ငါတို့တနက်နေ့ပြစ်တက်လိုက်တာသေတော့ပြီးအဲ့ဒါကြောင့်ဒီဒီရောက်လာကိုသိအောင်ကိုချက်ပို့ပေးပါတော့သူနေတော့ကျွန်တော်တို့ဆိုရတာကျွန်တော်ငိုရမှကျွန်တော်သင်တာဖြစ်မှကျွန်တော်တိတယ်ပေါ့လေအဲ့ဒါဟုတ်
တေဆုံးသွားတဲ့သူဟာအသက်22နှစ်အရွယ်ရှိတဲ့မောင်လင်းအောင်ဖြစ်ပါတယ်။သူအသင်းရုံးကနေနေအိမ်ကိုပြန်တဲ့လမ်းမှာအခုလိုမျိုးတနက်နဲ့ပြစ်တက်ခံလိုက်ရတာလို့ပြောပါတယ်။ရဲစခန်းဘက်ကသူတို့နဲ့တနက်နဲ့ပြစ်လိုက်လို့ရဲစခန်းဘက်ကသူတို့တနက်နဲ့ပြစ်လိုက်လို့လူတယောက်တေသွားတယ်ဆိုတာကိုအတိအကျပြောထားပေမဲ့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးအခုချိန်ထိတာဝန်ယူတာမျိုးမရှိသေးဘူးလို့ဒေသခံတွေကသိရပါတယ်။ပရဟိတအတင်းသားတူအခုလိုမျိုးတနက်နဲ့ပြစ်ခတ်ခံရလို့တေဆုံးသွားတဲ့ဖြစ်ရပေါ်အမှန်တရားပေါ်ပေါက်တဲ့အထီးဆောင်ရွက်သွားမယ်လို့လမိုင်းပရဟိတအတင်းအဖွဲ့ဝင်တွေကပြောပါတယ်။ လမိုင်းမြို့အထွေထွေအုပ်ချုပ်ရေးမှူးရုံးကိုဩဂုတ်လ၂ရက်နေ့ဒီကနေ့မှတွားရောက်ခဲ့တဲ့အသင်းရဲ့အတွင်းရေးမှူးကိုနိုင်ဝင်းကအမှန်တရားပေါ်ပေါက်နိုင်မှုကြိုးပမ်းသွားမယ်လို့ပြောပါတယ်
ကျွန်တော်အခုခုနကတွားအုပ်ရုံးသွားတဲ့ဘယ်လမ်းကြောင်းတွေဝင်ရမှမသိတဲ့အတွက်ကြောင့်ကျွန်တော်သူ့ဒီမှာအခုကြီးတောင်းနေတော့ပြောပြရဲဖြစ်ကြောင်းအကုန်စင်အမှန်တရားကိုကျွန်တော်အလုံးပြောပြရဲဒီဖြစ်စင်နဲ့ပတ်သက်ပြီးတော့အမှန်တရားတစ်ခုထွက်ပေါ်လာရင်ကျွန်တော်ရှင်းရတယ်ရှင်းရှင်းပြောရဲညာသူအမ်ဒီဖြစ်စင်နဲ့အလုံးကသူအကုန်လုံးကြားပြီးတော့ပြီသူအကုန်လုံးသိပြီးပါပြီသူကျွန်တော်ကိုပါမေးတဲ့ဆိုတော့ဒိုင်းကနေတမန်ကန်ထွက်တဲ့အခါမှာရက်ွက်ကတော့ကြားပါပဲသူပြောတယ်အမ်ဖြစ်စင်ဒီဥစ္စာကနေတဲ့အတန်ကြီးမဟုတ်ဘူးအတန်ကျဲတယ်အန်ဖြစ်တဲ့ဖြစ်တယ်ဆိုတော့ကျွန်တော်တို့ဘာတနာနဲ့ပြန်မှန်းတော့ကျွန်တော်မသိဘူးလေ။သူကသိတယ်လေ။သူကသိတယ်ဆိုတာကဒါရဲတွေကသူ့ကိုပြောကြတာဖြစ်ပေါ့။ဘာတနာနဲ့ပြန်တယ်ဆိုတော့ကျွန်တော်မသိဘူး။ကျွန်တော်သိတာတနာနဲ့ပြန်တာပဲကျွန်တော်သိတာ
။လမိုင်းရဲစခန်းမှာရှိတဲ့တာဝန်ရှိတဲ့သူတွေကစခန်းသားရောက်လာတဲ့သူကိုအော်ဟစ်သတိပေးခဲ့ပြီးတော့တနတ်နဲ့ပြစ်တက်ခဲ့တဲ့ဖြစ်စဉ်မှာတနတ်တန်ကြားရတဲ့သူရှိတယ်လို့မျက်မြင်တွေ့သူတချို့လည်းရှိခဲ့ပေမဲ့လုံခြုံရေးအခြေအနေကြောင့်တက်သေးထွက်ပေးနိုင်မှုကိုမဝင်မရဲဖြစ်နေတယ်လို့ကိုနိုင်ဝင်းကပြောပါတယ်
။သူပြောတယ်အဲ့ဒီရက်ကွက်ကတော့ကြားမှာပဲတဲ့ကျွန်တော်သူ့ပြောလိုက်တယ်ရက်ကွက်ကတော့ကြားတာဟုတ်တယ်ဒါပေမဲ့အချို့ကျွန်တော်နယ်ဘက်ကလူတွေကရှောက်ကြတာမပြောရဲကြဘူးမပြောရဲတဲ့ခါကျတော့အချို့တွေကမကြားဘူးလို့ပြောတဲ့လူရှိတယ်လို့ကြားခဲ့တယ်ပြောရည်လူလည်းရှိခဲ့တယ်။ညမြင်တက်တည်လည်းရှိတယ်။ဒါပေမဲ့လို့သူပြောမပြောတော့အစတော့ကသူပြောပြမယ်။သူကျွန်တော်တို့ကိုပြောပြတာပြီးတော့ပြီ။ဒါပေမဲ့ရုံးလို့ဘာလို့တွားမှသူအကြောက်နေတာ။အဲ့လိုဟာမျိုးတွေရှိတယ
်။တည်ဆုံးသွားသူမောင်လင်းအောင်ရဲ့ရုပ်အလောင်းကိုဩဂုတ်လတရနေ့မနေ့တုန်းကတင်းကြိုခဲ့ပါတယ်။မိသားစုဝင်ပရာဟိတအဖွဲ့ဝင်တွေနဲ့အသည့်မိတ်ဆွေတချို့ပဲလိုက်ပါပို့ဆောင်ခဲ့ပါတယ်။လမိုင်းမြို့မှာရဲစခန်းကနေတနက်နဲ့ပြစ်ခတ်လို့လူသေးဆုံးတာကဒါကပထမဦးဆုံးအကျင့်ဖြစ်ပါတယ်။တရက်ကျော်ကြာလာတဲ့အချိန်ထိတေဆုံးခဲ့သူနဲ့ပတ်သက်ပြီးဆက်သွယ်အကြောင်းကြားလာတာမရှိသလိုတာဝန်ယူတာလည်းမရှိဘူးလို့ဒေသခံတွေကပြောပါတယ်။ပရာဟိတအဖွဲ့တွေဘက်ကတော့သူတို့ရဲ့အသင်းသားအသက်ဆုံးခဲ့ရတာနဲ့ပတ်သက်ပြီးအမှန်တရားပေါ်ပေါက်ဖို့ကိုဆက်ပြီးတော့ဆောင်ရွက်သွားမယ်လို့ပြောပါတယ်ရှင်။
မွန်ပြည်နယ်ဘက်ကသတင်းကိုမဆူမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါမှာတော့မကွေးတိုင်းတိုက်ပွဲချင်းနေတဲ့စစ်ဘေးဒုက္ခသည်တွေအကြောင်းကိုတင်ဆက်ပေးကြပါတယ်။ဒေသရင်းတိုက်ပွဲတွေကြောင့်မကွေးတိုင်းစောမြို့နယ်ဘက်ကိုဒီခိုးလုံလာတဲ့စစ်ဘေးဒုက္ခသည်အနည်းဆုံးအယောက်2000လောက်ရှိနေပြီးတော့အဲ့ဒီကစိတ်ဖြူမြို့နယ်ကဒေသခံအယောက်900လောက်ပါဝင်နေတဲ့အကြောင်းကူညီပေးနေသူတွေကပြောပါတယ်။စိတ်ဖြူမြို့နယ်ကဒေသခံတွေဟာပြီးခဲ့တဲ့ဇူလိုင်လပထမသတင်းပတ်တုန်းကပြေးရှောင်လာကြပြီးတော့စစ်ကောင်စီစစ်ကြောင်းတွေဒေသတွင်းမှာနေရာကြောင့်လက်ရှိချိန်ထိနေရာမပြောင်းနိုင်ကြသေးပါဘူး။စောမျိုးနယ်တွေကစစ်ဘေးဒုက္ခသည်တွေအချိန်နေရန်ကုန်ကပြည်ပွဲသင်းလွှာကိုအလိမ္မာကပြောပြပေးပါမယ်ရှင်
။မကွေးတိုင်းစိတ်ဖြူမျိုးနယ်ဖလန်းမကျေးရွာအနီးတစ်ဝိုက်မှာပြီးခဲ့တဲ့ဇူလိုင်လပထမအပတ်ကတိုက်ပွဲကြောင့်ဒေသခံ900လောက်ဟာစောမျိုးနယ်ဘက်ကိုခိုးလုံလာကြရပါတယ်။လက်ရှိမှာတိုက်ပွဲမရှိပေမဲ့စစ်ကောင်စီရဲ့စစ်ကြောင်းစင်သွာလာလှုပ်ရှားမှုတွေကြောင့်နေရမပြတ်နိုင်ပဲတိမ်းရှောင်နေရတယ်လို့စစ်ရှောင်လာတဲ့ဖလန်းမရွာကန်တူကပြောပါတယ်
။ဖြူဖြူနဲ့ကကျွန်တော်တို့ဖလန်းမအိမ်ကြီးနောက်ပြည့်လို့ရှိရင်ကျွန်တော်တို့ဖြူဖြူဆက်ခင်ပေါ့အဲ့ဒီကပြီးခဲ့ကြတာကြောင့်။ဒီကပြန်မပြန်နေဘူးဆရာမ။စစ်မှသူကတက်တောက်မှတောက်ချောက်ပြန်ထုတ်နေတာဆိုတော့တောက်ချောက်ကိုပြန်မထုတ်ဘူးဆရာလေ။ဘုသူကမပြန်နေသေးတာအဲ့ဒါတချို့နေရာဒီမှာတော့လေဒီမှာပုံနေရသေးတာ။
ဒီအခြေအနေကြောင့်ကျေးရွာဒေသခံတွေစောမြူနယ်ဘက်ကိုခိုးလုံလာတဲ့သူတွေရှိသလိုတချို့ကတောတောင်တွေထဲမှာဖြစ်သလိုနေထိုင်စားတောက်ပြီးပုန်းခိုနေကြရတာပါလက်ရှိစောမြူနယ်မှာခိုးလုံနေကြတဲ့စစ်ပြေးဒုက္ခသည်တွေကြာရာသီတုပ်ကွေးယောဂါနဲ့ဝမ်းယောဂါတွေဖြစ်နေကြသလိုကလေးသူငယ်အများစုကလည်းဖျားနာနေကြတယ်လို့နောက်ထပ်စစ်ဆောင်တို့ကခုလိုပြောပါဗျာကလေးတွေကလ
ည်းဝမ်းယောဂါနဲ့ဖြစ်ကြတယ်ဆင်းသက်ကြတယ်ဖျားနာတာတွေအများကြီးရှိပါတယ်တမားကြီးအဆက်ရှိပြီးတော့အဝယ်ဒီနေ့ဆက်ပြီးအများကြီးရှိပါတယ်ရှင်။အခုဒီမရပါဘူးရှင်။ဒီနေ့ပပစောက်ဝယ်နေပြီးတော့အဆင်ပြေပါတယ်။အဲရှင်းဝါးကကြတော့အဆက်ဆက်ရှိနေပါတယ်။
တိုက်ပွဲကြောင့်မကွေးတိုင်းစောမြို့နယ်ဘက်ကိုခိုးလုံလာကြတဲ့စစ်ပြေးဒုက္ခသည်အ ਨੇ ဆုံး2000လောက်ရှိနေပြီလို့စစ်ဆောင်ကူညီပေးသူတို့က VOA ကိုပြောပါတယ်။တိုက်ပွဲတွေဖြစ်ခဲ့တဲ့ချင်းပြည်နယ်ကံပတ်လက်မြို့နယ်မကွေးတိုင်းစိတ်ဖြူမြို့နယ်နဲ့ဆလင်းမြို့နယ်ဘက်ကဒေသခံတွေနေရက်ဆွန့်ခွာပြီးစောမြို့နယ်ဘက်ကိုခိုးလုံလာကြတယ်လို့ဆိုပါတယ်။
နောက်ပိုင်းတော့ဒေါ်ရရစ်ကြီးတလားကုဒရင်အလိုမျိုးတော့တိုက်ရင်တော့ရလို့အစင်တို့ဒုက္ခရတော့ကျိုးတို့လာမှာ
ဖြူမြို့နယ်ဘာဝင်ဆိုလို့ရှိရင်လူကြီးဌာနကြီးကတော့2000လောက်တောင်းနေလို့ရှိတယ်။အခုကရေးရှိအခြေအနေကျတော့ပြတ်တောင်းနေတယ်ဆိုလို့ရှိပါတယ်။အဓိကလိုအပ်ချက်တော့ဆရာမပြောရရင်တော့အောက်ဝင်နေနေကျွန်တော်ဖြူဝအဓိကလိုလိုက်တာ
စစ်ပေးဆောင်အများစုကအဝတ်တထည်ကိုတစ်ခုနဲ့အသက်ဘေးလွတ်အောင်ကေးလွားလာကြတာကြောင့်အချင်းချင်းမျှဝေစားသောက်နေကြရတယ်လို့စောမြို့နယ်မှာခိုးလုံနေတဲ့ကံပတ်လက်စစ်ဆောင်တို့ကပြောပါတယ်စစ်ပြေးဒုက္ခသည်တွေအတွက်အကူအညီတွေနှဲပါလာတဲ့အပြင်စောမြို့နယ်မှာခိုးလုံလာတဲ့စစ်ပြေးဒုက္ခသည်လူဦးရေတိုးလာနေပြီးရေရှည်အတွက်စားနပ်ရိက္ခာပြတ်လတ်မဲ့အခြေအနေနဲ့ကြုံရမှာကိုစိုးရိမ်နေကြပါတယ်ရှင
်။မကွေးတိုက်တိုက်ပွဲအခြေအနေနဲ့စစ်ပြေးဒုက္ခသည်တွေအတင်းကိုအလိမ့်မှတက်ဆက်ပြီးသွားတာဖြစ်ပါလေ။တက်ဆက်ထဲမှာပဲအကူအညီလိုအပ်နေတဲ့စစ်ပြေးဒုက္ခသည်တွေရခိုင်ဘက်ကစစ်ပြေးဒုက္ခသည်တွေအကြောင်းကိုတင်ဆက်ပေးကြပါလေ။ရခိုင်မြောက်ပိုင်းကစစ်ပြေးဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခာထောက်ပံ့မှုတွေနှဲပါလာနေတာကြောင့်စစ်ပြေးဒုက္ခသည်တွေစားဝတ်နေရအခက်ကြုံနေရတယ်လို့ဒုက္ခသည်တွေကပြောနေပါလေ။စစ်ပြေးဒုက္ခသည်တွေအနေနဲ့နေရပြန်ဖို့ခက်ခဲနေတဲ့အပြင်အစိုးရရဲ့ထောက်ပံ့မှုတွေလည်းပုံမှန်မရှိတဲ့အကြောင်းစစ်ပြေးဒုက္ခသည်တွေက VOA ကိုပြောပါလေ။ဒီကြောင့်ရန်ကုန်ကပြည်ပွဲသတင်းကိုကိုစံကျော်ပြောပြပေးပါမယ်ရှင်။
ရခိုင်မြောက်ပိုင်းမှာကြန့်ရှိနေသေးတဲ့စစ်ဘေးဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခာထောက်ပံ့မှုတွေမရှိသလောက်နှဲပါလာနေတာကြောင့်စားဝတ်နေရေးအခက်ကြုံနေရတယ်လို့စစ်ဘေးဒုက္ခသည်တွေကပြောဆိုကြပါတယ်။ရေသေးတောင်မြို့နယ်မှာကံပြင်းစစ်ဘေးဒုက္ခသည်စခန်းမှာဆိုရင်လည်းလူကယ်ပြန်ကထောက်ပံ့တဲ့ဆန်းရိက္ခာတွေလည်းမရတော့သလိုအဖွဲ့အစည်းတွေလာရောက်ထောက်ပံ့တာတွေလည်းမရှိတော့တာကြောင့်စားဝတ်နေရေးအခက်ကြုံနေရတယ်လို့ရေသေးတောင်မြို့နယ်ကလူမှုကွန်ရက်တမကိုကျော်မင်းခိုင်ကပြောပါတယ်
။အဲတော့အခုဒီကံပြင်းဒုက္ခသည်စခန်းကဒီအစိုးရကထောက်ပံ့တဲ့ဒီဆန်စနေခါဟိုတနေ့နှိုးစီနှလုံးကိုလေသူကမရတာတော်ကြပြီအကြိုက်ကြိုက်ပေါ့တော်လေးကြိုက်ပေါ့အခုဒီအစီအစီကလေသူကထောက်ပံ့ငွေတင်မရတော့ရိခတ်တင်မရတော့သူကကိုဟါကိုရုံးကန်နေရတာဖြစ်တယ်အခုဒီကုန်စင်းလုံးတွေတက်တဲ့အခါမှာသူတို့ကဒီသူတို့ဝင်ဝင်နဲ့ဟိုရှာရတာနဲ့ဒီကိုဟါကိုလောက်ရတာနဲ့ဆိုတော့အဆင်မပြေကြဘူးဟိုဘယ်လိုမှလိမ့်မမီတဲ့အနေထားတစ်ခုပေါ့ဟုတ်ကဲ့
လက်ရှိအချိန်ထိရသေးတောင်မြို့နယ်မှာအကြောင်းမျိုးမျိုးကြောင့်နေရက်မပြောင်းနိုင်သေးတဲ့စစ်ဘေးဒုက္ခသည်2000ဝန်းကျင်ရှိနေသေးတယ်လို့ပြီးခဲ့တဲ့လကုန်ပိုင်းလောက်ကစစ်ဘေးဒုက္ခသည်တွေနေထိုင်တဲ့စခန်းအနီးဝန်းကျင်မှာစစ်ကောင်စီတပ်ဖွဲ့တွေလာရောက်နေထိုင်ကြတာကြောင့်စစ်ဘေးဒုက္ခသည်3000နဲ့မနည်းတခြားနေရာကိုပြောင်းရွှေ့နေထိုင်ကြရတယ်လို့လည်းဒုက္ခသည်တွေကပြောပါတယ်။ဒါ့အပြင်ပုံနာကျုံမြို့နယ်ကစက်မှုဇုံစစ်ဘေးဒုက္ခသည်စခန်းမှာဆိုရင်လည်းထောက်ပံ့ငွေတစ်နေ့ကိုလူတစ်ယောက်အတွက် 800 ကျပ်သာရရှိတာကြောင့်လက်ရှိကုန်စည်နှုန်းနဲ့နေထိုင်စားသောက်ဖို့ခက်ခဲနေကြတယ်လို့လည်းစခန်းတာဝန်ခံဦးကျော်တန်းကပြောပါတယ်
။နောက်အဖွဲ့တွေကပေးတာလည်းမရှိဘူး။နောက်ကြောင်းဝင်လာတဲ့အဖွဲ့တွေကလည်းမရှိဘူးခင်ဗျာ။မရှိဆိုတော့ကျွန်တော်တို့ဟာပဲတယ်လို့ WFP ကပေးတဲ့ငွေနှမ်းပေးကျွန်တော်တို့တမ်းတတာသတ်သွင်းနေရတယ်ဆိုတော့တကယ်အခက်ကြီးကျွန်တော်တို့ကိစ္စမှာရောက်နေတယ်
ဒါပြင်မြေပုံမြို့နယ်အတွင်းကစစ်ဘေးဒုက္ခသည်စခန်းတွေဟာလည်းအစိုးရအတိမတ်ပြုထားတဲ့စစ်ဘေးဒုက္ခသည်စခန်းမဟုတ်တာကြောင့်စားနပ်ရိက္ခာထောက်ပံ့မှုတွေမရတာနှစ်နဲ့ချီနေပြီလို့စညင်းစစ်ဆောင်စခန်းတာဝန်ခံကိုရွှေစိုးကပြောပါတယ
်။ဟုတ်ပါပါလေကျွန်တော်တို့စစ်ဆောင်စခန်းတွေမှာကြာစားနပ်ရိက္ခာကြာတော့ကိုကလုံးလုံးလေးအဆင်မပြေနှစ်နှစ်ကျော်လောက်ရှိပြီဗျ။မရှိဘူးဗျကျွန်တော်စညင်းရယ်စစ်တရရယ်ပြီးတော့အခုဟိုကုံသွားတဲ့ဟိုကိုင်းရည်တခါမှဟိုပြင်းမဖူးစည်းတွေမရှိဘူးဗျ။ကျွန်တော်နိုင်ငံခြားလူရှင်တွေပြီးရင်းပြပါလူရှင်တွေမှာရက်တင်နေရတာမသိဘူးဗျအစအတိမမပြူလို့ပြောပြီးတော့ကေစီလုထားတာပဲရှိတယ်ဗျသူကကိုယ့်ဟာကိုရက်တည်ပြီးတော့ဟာနှိမ့်တဲ့ဟာဟိုကလောက်ကန်ရှာပြီးတော့ရက်တင်နေရဗ
ျလက်ရှိရခိုင်ပြည်နယ်မှာလုံချိုရေးစိုးရင်ရတာကြောင့်နေရက်ပြန်ဖို့ခက်ခဲနေတဲ့စစ်ဘေးဒုက္ခသည်9000နီးပါးရှိနေပါသေးတယ်ဒါအပြင်ရခိုင်လက်နက်ကင် AA ဖွဲ့နဲ့စစ်ကောင်စီကြားစစ်ရေးတင်းမာနေသလိုအချိန်မီွေးတိုက်ပွဲဖြစ်ပါလာနိုင်တဲ့အခြေအနေရှိနေတာကြောင့်ဒေသခံတွေနဲ့အဖွဲ့အစည်းတွေရဲ့ခီးသွားလာရေးတွေကိုကန့်သတ်မှုတွေရှိနေပါတယ်ခင်ဗျာ
။ရခိုင်မြောက်ပိုင်းစစ်ဘေးဒုက္ခသည်တွေအကြောင်းကိုကိုစံကျော်တင်ဆက်ပေးသွားတာဖြစ်ပါတယ်။ကျမတို့ VOA ကနေဒီနောက်ဆုံးရသတင်းပေးပို့ချက်တွေကဒီလောက်ပဲဖြစ်ပြီးတော့ဒီည10နာရီအထိမကြာခင်ထုတ်လွှင့်ပေးမယ်။ဒုတိယပိုင်းနိုင်ငံရေးအစီအစဉ်မှာတော့အင်္ဂါနေ့ညတိုင်းမှာတင်ဆက်ပေးနေကြ။အပတ်စီကဏ္ဍတွေဖြစ်ကြတဲ့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မှာကမ္ဘာတစ်လောက်ခီးသွားအစီအစဉ်စာရတွေအပြင်နိုင်ငံတကာသတင်းဆောင်မှာတွေကိုလည်းနားဆင်ကြဖို့ရှိပါသေးတယ်။ကျမတို့ VOA နဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့ Facebook ကနေလည်း Messenger ကနေတဆင့်စာပေးပို့နိုင်ပါလိမ့်ရှင်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြာရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာ ဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့လိုပါသေးတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောက်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီပဲရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ VOA American တက္ကသိုလ်2022 August 2ရက်အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းထိုမီတာ19 kHz 15453ညလိုင်းထိုမီတာ25 kHz 11803ညလိုင်းထိုမီတာ32 kHz 9335တို့ကနေတိုက်ရိုက်နားဆင်ကြတာဖြစ်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ခင်နိုင်ငံတကာသတင်းဆောင်မတွေကိုတင်ဆက်ပေးကြပါတယ်။အခုရေဆုံးတော့အာဖဂန်အကြမ်းဖက်ကောင်းဆောင်ကိုအမေရိကန်ကချိန်မုန်းလိုက်တဲ့သတင်းကိုတင်ဆက်ပေးကြပါတယ်။ကမ္ဘာပေါ်မှာအလို့အရှိဆုံးအကြမ်းဖက်အဖွဲ့ခေါင်းဆောင်တစ်ယောက်ဖြစ်တဲ့ Al-Qaeda အဖွဲ့ခေါင်းဆောင် Ayman al-Zawahiri ပြီးခဲ့တဲ့တင်ပတ်ကုန်တုန်းကအာဖဂန်နစ္စတန်နိုင်ငံမှာ American တွေပြစ်လိုက်တဲ့ missile ဒုံးကြီးထိမှန်ပြီးတော့သေဆုံးသွားပါတယ်။ VOA သတင်းတော် Anita Powell နဲ့ Aya Gul Spaceway တင်လွှာကိုကောင်းအောင်ကတင်ဆက်ထားပါတယ်ရှင်။
American ပြည်သူက 9/11 တိုက်ခိုက်မှုနောက်ပိုင်း Islamic အကြမ်းဖက်အဖွဲ့တွေကမ္ဘာတဝန်းထပ်ပြီးတော့ဖြန့်ကျက်ခဲ့တဲ့Al-Qaeda အဖွဲ့အကြမ်းဖက်ခေါင်းဆောင်ကိုတုတ်တင်လိုက်နိုင်ပြီဖြစ်ကြောင်း American သမ္မတ Joe Biden ကအခုလိုပြောပါတယ်
။ Justice has been delivered.
တရားဥပဒေအတိုင်းရည်ယူနိုင်ခဲ့ပါပြီ။ဒီအကြမ်းဖက်ခေါင်းဆောင်မရှိတော့ပါဘူး။ကမ္ဘာတစ်ဝန်းကသူတွေအနေနဲ့ရုပ်မာရိုင်းဆိုင်တဲ့လူသက်သမားရဲ့အန္တရာယ်ကိုစိုးရိမ်စရာမလိုတော့ပါဘူး။ကျွန်တော်တို့ကိုရန်ပြုဖို့ကြိုးစားနေသူတွေရဲ့ရန်ကနေ American လူထုကိုအကာအကွယ်ပေးနိုင်တဲ့စွမ်းအားရှိပါတယ်။ဒီအန္တရာယ်တွေကိုဖြေရှင်းနိုင်ခဲ့တဲ့ဆိုတာကို American ပြည်ထောင်စုကဆက်ပြီးတော့တက်တည်ပြခဲ့ပါပြီ။ဒီညမှာလည်းရှင်းလင်းလင်းထပ်ပြီးတော့ပြောလိုတာကအချင်းတွေဘလောက်ကြာနေပါစေဘယ်နေရာပဲပုံပုံတကယ်လို့ကျွန်တော်တို့လူလူအတွက်ချင်းချောက်မှုတရားဖြစ်နေလို့ရှိရင်အမေရိကန်ပြည်ထောင်စုကရှာဖွေတုတ်တဲသွားမှာပ
ါတနင်္ဂနွေနေ့မနက်ကအမေရိကန်မစ်ဆိုင်းနဲ့တိုက်ခိုက်မှုအတွင်းကမ္ဘာမှာအလို့ရှိဆုံးအကြမ်းဖက်ခေါင်းဆောင် Al-Zawahiri ကိုတုတ်တင်နိုင်လိုက်တာဟာအမေရိကန်ရဲ့နေတိုးတပ်ဖွဲ့တွေအာဖဂန်နစ္စတန်ကချုပ်ခွာလာပြီးအာဏာရယူထားတဲ့တာလီဘန်အစိုးရကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒေါသထွက်ခဲ့ပါတယ် Al-Zawahiri ကိုတိုက်ခိုက်ခဲ့တဲ့နေရာဟာအမေရိကန်တပ်ဖွဲ့တွေမြေပြင်မှာနေရာယူထားတာမရှိဘဲလူမပါတဲ့အဝေးဒိန်းရင်နဲ့လေကြောင်းကနေကပူးမျိုးတော်အိမ်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့အင်ဗျူရောအရာရှိတွေကသတင်းတောက်တွေကိုပြောပါတယ်အကြမ်းဖက်ကောင်းဆောင် Al-Zawahiri တယောက်တည်းပဲတည်ဆုံးခဲ့တာလို့အခိုင်အမာယုံကြည်တဲ့အကြောင်းနဲ့သူအဲ့ဒီမှာရှိနေတာကိုတာလီဘန်ဟက်ကနီအဖွဲ့ကောင်းဆောင်ပိုင်းပဲသိတဲ့အကြောင်းအမေရိကန်အရာရှိတွေကပြောပါတယ်ဒီလိုတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့တာလီဘန်တွေကိုကြိုးပြီးတော့သတိပေးခဲ့တာမျိုးမရှိဘူးလို့လည်းအင်မီရောအရာရှိတွေကပြောပါတယ်တာလီဘန်ပြောခွင့်ရကတော့အခုလိုတိုက်ခိုက်မှုဟာနိုင်ငံတကာလုံထုံးလုံနီးတွေနဲ့ဒိုဟာသဘောတူညီချက်ကိုပျောင်ပျောင်တင်းတင်းချိုးဖောက်တာဖြစ်တယ်လို့ဆိုပါတယ
်ဘလို့အကြောင်းပြချက်ပဲရှိရှိအခုလိုတိုက်ခိုက်တာကို Islamic Emirate Afghanistan ကပြင်းပြင်းထန်ထန်ကန့်ကွက်ပါတယ
်2020တုန်းကအမေရိကန်အနောက်နိုင်ငံတွေနဲ့တာလီဘန်ခေါင်းဆောင်တွေအကြားခတ်တာမှာတွေ့ဆုံခဲ့တုန်းကအယ်ခိုင်ဒါနဲ့ပတ်သက်တဲ့သဘောတူညီချက်တချို့ထားရှိခဲ့တာဟာ 9/11 တိုက်ခိုက်မှုအပြီးအာဖဂန်နစ္စတန်ကိုအမေရိကန်ပြည်ထောင်စုကဝင်ရောက်တိုက်ခိုက်ခဲ့ပြီးအဓိကပြစ်မှတ်ဖြစ်တဲ့အယ်ခိုင်ဒါခေါင်းဆောင်အိုစမာဘင်လာဒင်ကိုလည်း2011ခုနှစ်ကပါကစ္စတန်မှာအမေရိကန်ကတုတ်တင်နိုင်ခဲ့ပါတယ်။အီဂျစ်မှာမွေးဖွားခဲ့တဲ့ခွဲစိတ်ဆရာဝန်အယ်ဇဝါဟီရီယာဘင်လာဒင်ရဲ့ဆရာဝန်ဖြစ်ခဲ့ပြီး2011ခုနှစ်မှာဒီအဖွဲ့ကိုသူကဦးဆောင်ခဲ့တာပါအခုလိုတုတ်တင်နိုင်လိုက်တာဟာခေတ်သစ်တစ်ခုစီကိုဥတီသွားနိုင်တဲ့အကြောင်းသမ္မတဘိုင်ဒန်ကပြောပါတယ
် Now we have eliminated the American
အခိုင်အတန့်ခေါင်းဆောင်ကိုကျွန်တော်တို့တုတ်တင်လိုက်နိုင်ပါပြီအာဖဂန်နစ္စတန်ဟာအကြမ်းဖက်သမားတွေခိုးအောင်ရနေရဖြစ်နေသူ့အနေနဲ့ဘယ်တော့မှဖန်တီးနိုင်ခွင့်မရှိတော့ပါဘူးသူမရှိတော့သလိုဒါမျိုးနောက်ထပ်မဖြစ်ဖို့လည်းကျွန်တော်တို့အသေးချာဆောင်မှာပါအမေရိကန်ပြည်ထောင်စုကိုတိုက်ခိုက်မဲ့လူသူလက်နက်စုဆောင်းရနေရဖြစ်နိုင်တော့မှလည်းမဟုတ်ပါဘူး။အဲ့လိုမျိုးဖြစ်မလာဘူးကိုလည်းကျွန်တော်တို့တွေးရမှာပါ
။အခုနှစ်ပိုင်းတွင်အတွင်းမှာ Al-Qaeda အဖွဲ့ဟာအရှေ့အလယ်ပိုင်းအနောက်နဲ့အရှေ့အာဖရိကတောင်အာရှဒေသတွေမှာဆက်ပြီးတော့အင်အားချဲ့ထွင်လာနေတာပါခင်ဗျာ
။အာဖဂန်ဂျန်ဖတ်ကောင်းဆောင်ကိုအမေရိကန်ကချိန်မုန်းလိုက်တဲ့တဲ့တင်ကိုကိုအောင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ခုတစ်ခါမှာတော့ထိုင်ဝမ်ကိုအမေရိကန်လွှတ်တော်ဥက္ကဋ္ဌသွားမဲ့ကိစ္စအကြောင်းပြောပြပေးကြပါမယ်။ ထိုင်ဝမ်ကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီဘလိုစီသွားမြင်မသွားဘူးဆိုတာအောက်လွှတ်တော်ဥက္ကဋ္ဌရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်သာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကမနေ့တုန်းကကုလသမဂ္ဂဌာနချုပ်မှာသတင်းတောက်တွေကိုပြောသွားခဲ့ပါလေ။ကုလသမဂ္ဂဆိုင်ရာတရုတ်တမ်မတ်ကြီးကတော့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌထိုင်ဝမ်ကိုလာရောက်မယ်ဆိုရင်တရုတ်နိုင်ငံရဲ့အချုပ်အခြာအာဏာနည်းမြေပိုင်ဆိုင်မှုကိုချိုးဖောက်ပြီးတော့တရုတ်တပြည်တော်စနစ်ကိုတေးသိမ့်အောင်လုပ်တဲ့ခီးစဉ်ဖြစ်တယ်လို့သတ်မှတ်တဲ့အကြောင်းသတင်းတောက်တွေကိုတုံ့ပြန်ပြောဆိုလိုက်ပါလေ။ဦးသိန်းထိုင်ဦးတင်ဆက်ထားပါလိမ့်ရှင
်။ထိုင်ဝမ်လွတ်လပ်ရေးဆိုတဲ့ခေါင်းစဉ်အောက်မှာလမ်းကြောင်းလွဲနေတာတွေကိုဟန်တားဖို့တရုတ်စိုးရနဲ့တရုတ်စစ်တပ်အနေနဲ့တာဝန်ရှိပြီးဘလို့လို့ရမျိုးမဆိုတရားဝင်တယ်လို့ကုလသမဂ္ဂဆိုင်ရာတရုတ်သံမတ်ကြီးဂျန်ဆွန်းကမနေ့ကသတိပေးပြောဆိုပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီထိုင်ဝမ်ကိုသွားရောက်ခဲ့မယ်ဆိုရင်ပြင်းပြင်းထန်ထန်တုံ့ပြန်မယ်ဆိုပြီးသတိပေးထားပါတယ်။ဒါကြောင့်လည်းတင်းမာမှုတွေမကြီးထွားအောင်ထိန်းသိမ်းဖို့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်ကသတိပေးပြောဆိုပါတယ်။
President in the sense that previous speaker
ပထမဆုံးပြောချင်တာကထိုင်ဝမ်ကိုသွားမယ်မသွားဘူးဆိုတာအောက်လွှတ်တော်ဥက္ကဋ္ဌသူ့ကိုယ်ပိုင်ဆုံးဖြတ်ချက်အရဆုံးဖြတ်မှာပါ။လွှတ်တော်ဟာတရားလွတ်လပ်တဲ့အဖွဲ့အစည်းပါ။အစိုးရနဲ့တူညီတဲ့ခွဲထွက်နေတဲ့မန္တလေးတစ်ခုပါ။ဒီတော့ဆုံးဖြတ်ချက်ဟာအောက်လွှတ်တော်ဥက္ကဋ္ဌရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်အပေါ်လုံးဝမူတည်ပါတယ်
။ကုလသမဂ္ဂဆိုင်ရာတရုတ်သံမတ်ဂျေဂျန်ဇွန်းကတော့
And as I said already as we see it
ထိုင်ဝမ်ဟာတရုတ်နိုင်ငံနဲ့လွှဲပြောင်းလို့မရနိုင်တဲ့အချုပ်အခြာတွေမှာပါဝင်နေပြီးတရုတ်တပီတောင်စနစ်ရဲ့အခြေခံမူဖြစ်တယ်လို့တခြားနိုင်ငံတွေရဲ့ဆက်ဆံရေးမှာတရုတ်နိုင်ငံဘက်ကအကြောမခံနိုင်တဲ့အနီရောင်စီးသတ်မှတ်ချက်လည်းဖြစ်ပါတယ်ဒီအနီရောင်စီးကိုဘယ်သူမှကြော်ခွင့်ကျွန်တော်တို့မပေးပါဘူး။ထိုင်ဝမ်လွတ်မြောက်ရေးခွဲထွက်ရေးဘလို့လှုပ်ရှားမှုမျိုးကိုမဆိုကျွန်တော်တို့အခိုင်အမာကန့်ကွက်ပါတယ်။တရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုတခြားဘယ်နိုင်ငံကမဆိုဝင်ရောက်ဆွတ်ဖက်တာကိုလည်းကျွန်တော်တို့အခိုင်အမာကန့်ကွက်ပါတယ်
။1998ခုနှစ်တုန်းကလည်းအဲ့ဒီအချိန်ကအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနုတ်ဂင်ဂရစ်ထိုင်ဝမ်ကိုသွားရောက်ခဲ့ဘူးပါတဲ့။တရုတ်သံမတ်ဂျေဂျန်ဇွန်းကတော့ခီးစဉ်တစ်ခုကိုမနှိုင်းယှဉ်သင့်ဘူးလို့အခုလိုပြောပါတယ်။
Concerning what you said about
1998ခုနှစ်ကခရီးစဉ်နဲ့အခုခရီးစဉ်နှစ်ခုကိုမနှိုင်းယှဉ်သင့်ဘူးလို့ကျွန်တော်မြင်ပါတယ်။အရင်ကအမှားရှိခဲ့လို့နောက်ထပ်မှားတယ်ဆိုတာတရားဝင်တဲ့လုပ်ရမဟုတ်ပါဘူး
။ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်တဲ့စစ်ပွဲနဲ့လာတူအနေအထားထိုင်ဝမ်ပေါ်တရုတ်ရဲ့ချင်းချောက်မှုတွေရှိနေပြီဆိုတော့30ချက်တွေထွက်နေချိန်မှာပဲအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတွားရောက်မဲ့ခရီးစဉ်ထွက်ပေါ်လာတာပါ။ဒီခီးစဉ်ကြောင့်ပဲကုန်သွယ်ရေးအရငြင်းပေါ်မှုတွေနဲ့တောင်တရုတ်ပင်လယ်ရေတွေကိုအခြေပြုပြီးနှစ်ဖက်ငင်းကုန်မှုတွေရှိနေတဲ့အင်အားကြီးနိုင်ငံအကြားပထဝီနိုင်ငံရေအရဂဲဆက်တဲ့ပဋိပက္ခတခုကိုထပ်မီးမွေးလိုက်တယ်လို့ဖြစ်မှာအခက်အခဲတွေစိုးရိမ်နေကြပါလေခင်ဗျာ
ဥဒိထာယုတ်တင်ဆက်ပေးသွားတာဖြစ်ပါတယ်။ American Auditor ဥက္ကဋ္ဌ Nancy Pelosi ကတော့အခုအတန်းလွှင့်တဲ့အချိန်မိနစ်ပိုင်းမှာပဲထိုင်ဝမ်ကျွန်းကိုလေးရင်ဆက်ရောက်သွားပြီဖြစ်ပါတယ်။အခုဆက်ပြီးတော့ပတ်စင်ကနာတွေကိုတင်ဆက်ပေးပါမယ်။ American ပြည်အစုတောင်ပိုင်း Arizona ပြည်နယ် Phoenix မြို့အပြင်နားမှာရုတ်တရက်ရေကြီးပြီးတော့ရေစီးပြင်းထန်တာကြောင့်အမျိုးသမီးတစ်ယောက်ကားထဲကနေမျောပါမလို့ဖြစ်သွားတာကိုကြေစင်နိုင်ခဲ့ပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်သတင်းတွေကိုမဲအေးသနာကျော်ကစူးစီးတင်ဆက်ထားပါတယ်ရှင်။
ကဲဒီလုံနေတဲ့ရဲရဲကူမှာတက်စင်လာတဲ့ကင်မရာမှာတွေ့ရတဲ့မြင်ကွင်းဖြစ်ပါတယ်။ American ပြည်အောင်စုတောင်ပိုင်း Arizona ပြည်နယ် Phoenix မြို့အပြင်နားလေးမှာရုတ်တရက်ရေကြီးပြည့်ရဲ့နောက်ရေစီးနဲ့မျောပါခံနေကြတဲ့ကနေအမျိုးသမီးတို့ကိုကယ်တင်လိုက်နိုင်တာပါ။စူးတယ်တယ်ဆိုတဲ့အမျိုးသမီးက66တွေ့တွေ့ကြောက်ခဲလမ်းမှာကောင်းမောင်းနေတော့နေနာမှာလည်းမိုးရွာတာမရှိဘဲနဲ့ရုတ်တရက်ရေလုံးကြီးလှိမ့်စင်လာတာဖြစ်ပါတယ်။ရေစီးချိန်နဲ့ကားကမျောမသွားခင်ကားရဲ့အမျိုးသမီးကိုကားနောက်မှန်ကွဲနေတဲ့ကားပြင်ဘက်ကနေပြီးတော့ရဲနဲ့မိသက်တက်ဖွဲ့ဖွဲ့ဝင်ဆွဲထုတ်ပြီးတော့ကယ်တင်နိုင်ခဲ့ပါတယ်။ကားရဲ့အမျိုးသမီးမှာခွေးလေးတစ်ခေါင်ပါလာပြီးတော့သူ့ခွေးလေးကိုပေါင်ပေါ်တင်ထားပြီးတော့ရဲကိုဖုံးဆက်အကူအညီခေါ်ခဲ့တာဖြစ်ပါတယ်။သူ့ကိုခေါ်နေတော့ခွေးလေးကိုကယ်တင်ပေးဖို့အမျိုးသမီးကတစားစားနဲ့တောင်းပန်ခဲ့တာပါ။ခွေးလေးကိုတော့မကယ်တင်နိုင်နိုင်မနဲ့ခွေးလေးပြောက်သွားခဲ့ပါတယ်။ပြီးခဲ့တဲ့သတင်းတစ်ပတ်လုံး Arizona ပြည်နယ်မှာမိုးသက်သက်နဲ့ရွာသွန်းပြီးတော့ရုတ်တရက်ရေကြီးခဲ့တာဖြစ်ပါတယ်။1950ကနေ1953ခုနှစ်ထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲကြီးရဲဆိုင်မှုပွဲတော်ဖြစ်နေမြောက်ကိုရီးယားနိုင်ငံမှာဆင်နွှဲတာတွေ့ရပါတယ်။ကိုရီးယားကျွန်းဆွယ်စစ်ရဲဆိုင်ခြင်း 69နှစ်မြောက်ဖြစ်တဲ့မြောက်ကိုရီးယားမှာအခမ်းအနားနဲ့ဆင်နွှဲကြတော့နှကောင်းစည်းဝတ်စဉ်ရိုးရာဝတ်စုံတွေနဲ့ပြုံရမ်းမြို့တော်ကကင်အီလ်ဆန်ရင်းမြစ်မှာကားခဲ့ကြတာဖြစ်ပါတယ်။ဇူလိုင်လ29ရက်ကြီးမြတ်တဲ့အဖအတိုင်းပြည်လွတ်မြောက်ရေးစစ်ပွဲမှာအောင်နိုင်တဲ့နေ့လို့မြောက်ကိုရီးယားကပြောပါတယ်။သမ္မတကင်ကတော့နေမြေမတည်ငြိမ်မှုတွေအတွက်အမေရိကန်နဲ့တောင်ကိုရီးယားကိုအပြစ်တင်သွားပါတယ်။အမေရိကန်တွေတောင်ကိုရီးယားမှာရှိနေတာကကိုရီးယားကျွန်းဆွယ်မှာတင်းမာမှုဖြစ်စေတယ်လို့မြောက်ကိုရီးယားကပြောတာပါ။တမရခင်ဂျုံဦးကအမေရိကန်ရဲ့စစ်ရေးပဋိပက္ခဖြင့်နျူကလ িয়ার စစ်ရေးဆွဲရင်ထုတ်သုံးဖို့လုံးဝကိုမတွန်းဆုတ်ပါဘူးလို့လည်းပြောသွားခဲ့ပါတယ်။ရုရှားကျူးကျော်စစ်တိုက်တာကိုခုခံနေရတဲ့ယူကရိန်းတွေကအနောက်နိုင်ငံတွေကခေတ်မီအစင်မြေလက်နက်တွေပေးအပ်နေတာပါ။တာဝေးပြည်ဟာဝေဇာအမြောက်တွေနဲ့ရုရှားပြည်မှတ်တွေကိုချိန်ရွယ်ပစ်ခတ်ဖို့အတွက်ယူကရိန်းစစ်သားတွေလေ့ကျင့်နေခဲ့ကြပါတယ်။အနောက်နိုင်ငံတွေကပို့ပေးတဲ့တာဝေးပြည် M777 ဟာဝေဇာအမြောက်တွေနဲ့ယူကရိန်းစစ်သားတွေဟဲကီးမြို့မှာဇူလိုင်လ28ရက်နေ့ကလေ့ကျင့်နေခဲ့ကြတာဖြစ်ပါတယ်။ဒီလနဲ့အစ်စ်တွေကိုတုံးတက်ဖို့ယူကရိန်းစစ်သားတွေကိုလေ့ကျင့်လိုက်ရတာတပတ်တောင်မကြပါဘူးလို့အကြီးတဲ့အရာရှိအီဖန်ကပြောပါတယ
်
ဒီတစ်ပတ်ခွဲပဲကြာသွားသေးတယ်ကျွန်တော်တို့အရန်ကျွမ်းကျင်သွားပါပြီအရန်မြန်ပါတယ်ခုနှစ်ပတ်ပြည့်ရင်တော့ရန်သူပြစ်မှတ်တွေကိုပြစ်နိုင်မှာတော့မယ်လို့အီဖန်ကပြောသွားပါတယ်နိုင်ငံအရှိချမ်းစစ်မြစ်နယ်ပြင်မှာM777 ဟာဝေဇာအမြောက်တွေအများကြီးချထားတာပါဒီလက်နဲ့စနစ်ဟာအဝေးကြီးကိုလည်းလှမ်းပြနိုင်တယ်ပြစ်မှတ်လဲမှတ်အောင်ထိလို့သူတို့စစ်ပွဲမှာအထူးအရေးပါတာဖြစ်ပါတယ်အမေရိကန်အစိုးရကဒီအမြောက်စုစုပေါင်း90ကနေဒါက4ခုဩစတြေးလျက6ခုကိုယူကရိန်းစီကိုအပီလာတွေကပို့ထားပါတယ်ထိုင်ဝမ်မှာတော့ထိုင်ဝမ်ကိုရေကြောင်းကကျူးကျော်တိုက်ခိုက်လာမှုတွေကာကွယ်ရေးစစ်ရေးဆွဲရေးစမ်းသပ်မှုဖြစ်နေထိုင်ဝမ်ရေတဲ့နှစ်ပတ်လည်စစ်ရေးလေ့ကျင့်မှုကိုဇူလိုင်လ26ရက်နေ့ကပြုလုပ်ခဲ့တာပါစစ်ရေးလေ့ကျင့်မှုတွေမှာသမ္မတထိုင်ဝမ်စစ်သည်မော်တစည်းပေါ်ကနေကြီးရှုခဲ့ပါတယ်ထိုင်ဝမ်ရေတဲ့စစ်ရေးလေ့ကျင့်မှုမှာရေတဲ့သည်မော်အစင်း20နဲ့တိုက်လေရင်မျိုးစုံပါဝင်ခဲ့ပါတယ်ရင်းလင်းခရိုင်ဆူရန်ရေတဲ့စခန်းကမ်းလွန်ပင်လယ်ပြင်မှာပြုလုပ်ခဲ့တာဖြစ်ပြီးတော့လေတဲ့ရဲ့ F-16V Mirage 2000တိုက်လေယာဉ်တွေနောက်ပြီးတော့ပြင်းစောက် IDF တိုက်လေယာဉ်တွေအုပ်ဖွဲ့ပြန်တန်းပြီးတော့အချက်ပြမိကြီးတွေဖြစ်ခဲ့ပါတယ်။ရေထက်စစ်ရေရင်ကနေပြီးတော့ရေပြင်ကနေဝေဟင်ပြေဒုံးကျည်တွေပြစ်ခတ်ခဲ့ပြီးတော့ကင်းလက်ရေရင်ကရေရောက်ကိုပုံချခဲ့ပါတယ်။ရင်းကုန်တင်မော်တစ်စင်းလဲရေပေါ်ပြန်တက်ပြီးတော့လေ့ကျင့်ခဲ့တာပါ။နေ့စဉ်ကျင်းပနေကြဟန်ကွန်စစ်ရေလေ့ကျင့်မှုရဲ့တစိမ့်တစ်ပိုင်းဖြစ်ပြီးတော့ခေရဲ့အစ်စ်တွေကိုသူတို့တုံးပြီးတော့လေ့ကျင့်ခဲ့ကြပါတယ်။ထိုင်ဝမ်ဟာသူ့ရဲ့ပိုင်နယ်လို့ပြောထားတဲ့တရုတ်စစ်သင်္ဘောတွေစစ်လေယာဉ်တွေရဲ့လှုပ်ရှားမှုတွေကိုထိုင်ဝမ်ကအမြဲတမ်းစောင့်ကြည့်နေရတာဖြစ်ပါတယ်။တရုတ်နိုင်ငံအနောက်မြောက်ပိုင်းချင်းဟိုင်ပြည်နယ်မှာအေယာမအသင်းမုံတိုင်းကြီးကျလာခဲ့ပြီးတော့မြို့တွေရွာတွေရုတ်ချင်းမောင်းကျခဲ့ပါတယ်။ရုတ်တရက်အဝါရောင်တဲလုံးကြီးလိမ့်လာလို့လူတွေလည်းကြောက်လန့်ကြထွက်ပြေးခဲ့ကြရတာပါ။ချင်းအိုင်ပြည်နယ်ကဒီတဲမုံတိုင်းကြောင့်ခီးသွွားဧည့်သည်တွေနိုင်ပေါင်းများစွာပိတ်မိနေခဲ့ပါတယ်။တဲတွေအလုံးရင်လှည့်ဝင်လာပြီးတော့ကောင်းကင်တစ်ခုလုံးအဝါရောင်အညိုရောင်ဖြစ်နေချက်ချင်းပြောင်းလဲသွားခဲ့တာပါ။ဇူလိုင်လ20ရက်နေ့ကဖြစ်ပွားတဲ့ဒီတဲမုံတိုင်းမှာဧည့်သည်တူတဲမုံတိုင်းလွတ်အောင်လို့ကီလိုမီတာ100ကျော်မိုင်နဲ့ဆိုရင်မိုင်60ကားမောင်းပြေးခဲ့တဲ့အနောက်ကလိမ့်လာတဲ့တဲလုံးကြီးကိုမရှောင်နိုင်မနဲ့3နာရီကြာပိတ်မိနေခဲ့ပါတယ်။ဘာမှမမြင်ရပဲပိတ်မိနေတာနည်းနည်းတော့ကြောက်မိတယ်လို့ခီးသွွားတူဖြစ်တဲ့နင်းကပြောပါတယ်။ထိုင်ဟိုင်ပြည်နယ်ဟိုင်ရှိဒေသကတဲမုံတိုင်းကတစ်စက္ကန့်ကို15မီတာနုန်းနဲ့တိုက်သွားတာပါ။တချို့နေရာတွေမှာရှေ့ကို guide 200တောင်မမြင်ရအောင်လို့မှောင်ပိတ်နေခဲ့ပါတယ်။
မေးသနာကျော်စူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မကိုတင်ဆက်ပေးကြပါမယ်။ဥဒရာတီဖောက်ပြန်ပြောင်းလဲမှုကိုထိန်းချုပ်ဖို့ကျန်းမာရေးစောင့်ရှောက်မှုငွေကြေးဖောက်ပွားမှုအခွန်ကောက်ခံမှုဆိုင်ရာကိစ္စရပ်တွေပါဝင်တဲ့ဥဒီမူကြမ်းနဲ့ပတ်သက်ပြီးတော့အသေးစိတ်အချက်အလက်တွေကိုပြီးခဲ့တဲ့သတင်းပတ်တွင်မှာ Republican လွှတ်တော်အမတ်တွေကလူတုကိုတတိပေးအတိပေးမိတ်ဆက်ခဲ့ပါတယ်။ VOA သတင်းတော် RH Araba Sadi ပြည်ပရဲ့သတင်းလောက်ကိုကြောင်းအောင်တင်ဆက်ထားပါတယ်ရှင်။
ရည်ရွယ်ဖောက်ပြန်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ဆောင်ရွက်ကြဖို့သိပ္ပံပညာရှင်တွေကကမ္ဘာခေါင်းဆောင်တွေကိုတိုက်တွန်းလာတာနှစ်ပေါင်းတော်ကြာနေပါပြီ။သမ္မတဂျိုးဘိုင်ဒန်ရဲ့အဓိကရွေးကောက်ပွဲဂတိကဝတ်တွေထဲမှာလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ကြိုက်တွေ့မယ်လို့ဂတိပေးထားတာပါ။လွန်ခဲ့တဲ့သတင်းပတ်တုန်းကတော့ဒီမိုကရက်ပါတီတွင်စူးစီးညင်ညွတ်စွာနဲ့နိုင်ငံရဲ့သမိုင်းမှာအရင်ကမရှိခဲ့ဘူးတဲ့ရာသီဥတုဖောက်ပြန်မှုကိုကြိုက်တွေ့ထိန်းချုပ်ဖို့ပါဝင်တဲ့2022ငွေကြေးဖောင်းပွားမှုလျှော့ချရေးဥပဒေမူကြမ်းကိုထုတ်ပြန်ခဲ့ပါရယ
်။ The bill will lower healthcare costs for millions of Americans.
ဒီဥပဒေကြောင့်အမေရိကန်သားနဲ့ချီရဲ့ကျန်းမာရေးစိတ်ကိုညှော်နှေးပါစေလိမ့်မယ်။အဘိုးချေကပြောတာမဟုတ်ပါဘူးဒီဥပဒေကြမ်းဟာစွန့်ရင်ဖူလုံရေးအတွက်အင်မတန်ရေးပါဆုံးရည်တည်မြုံနယ်မှုလည်းဖြစ်သလိုနာဂတ်မှာတန်ရှင်းစွန့်ရင်လူလောက်အောင်ဖန်တီးမဲ့အလုပ်ကံဒီလဲပေါများစီမှာပါ
ဒီမူကြမ်းနဲ့ပတ်သက်ပြီးတော့အထက်လွှတ်တော်လူများစုခေါင်းဆောင်ချက်ရှူမာနဲ့အနောက်ဗာဂျီးနီးယားပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်ဂျွန်မန်ချင်အကြားလာပေါင်းများစွာအကြိမ်နဲ့ဆွေးနွေးပြီးတဲ့နောက်အခုခါမှာတော့သဘောတူညီမှုရခဲ့တာပ
ါ This is an inflation reduction act we're investing
ဝေကြေးဖောင်းပွားမှုရောင်းနေအောင်ဆောင်ရွက်တာပါဒါဟာအလဟတ်တငွေကြေး3ဆွဲပြစ်တာမျိုးမဟုတ်ပဲရင်းနှီးမြှုပ်နှံတာပါကျွန်တော်တို့ကြားထဲမှာ 3.5 ထရီလီယံ3ဆွဲရမယ်ဥပဒေချမ်းနဲ့ပတ်သက်ပြီးကျွန်တော်ဘက်ကဘယ်လိုပုံစံနဲ့မှသဘောမတူခဲ့ပါဘူးဒါပေမဲ့လည်းအတက်နိုင်ဆုံးစ조사ပြီး 3.5 ထရီလီယံအစားဘယ်လိုပုံစံမျိုးနဲ့မှအခွန်တိုးမကောက်ပဲဘီလီယံ400ရင်းနှီးမြှုပ်နှံဖို့သဘောတူခဲ့ပါတယ်
မိခိုမှုကင်းတဲ့စွမ်းရင်အသုံးချနိုင်ပြီးကုန်ကြစည်ရိတ်လျှော့ချမဲ့ကိစ္စရပ်တွေပါဝင်တဲ့ဒီဥရေကျန်းကိုအတည်ပြုနိုင်ဖို့တော့အခက်အခဲတွေရင်ဆိုင်ရနိုင်ပါတယ်အထက်လွှတ်တော်မှာအတည်ပြုဖို့မဲခွဲဆုံးဖြတ်ရမှာ Republican တွေရဲ့ကန့်ကွက်မှုတွေကြုံရနိုင်တာ
ပါ Much of what he says is just not true
ဥပမာပြောရရင်အခွန်ကောက်ခံမှုဆိုင်ရာပူးတွဲကော်မတီရဲ့အဆိုအရသူတို့ကအခွန်တိုးကောက်မှာပါပထမနှစ်မှာဆိုရင်နှစ်သိန်းအောက်ဝင်ငွေရှိတဲ့သူတွေစီကနေ18ဘီလီယံနီးပါးရဖို့အခွန်တိုးကောက်မှာဖြစ်တယ်လို့တူးချင်းစီကရောအချိန်တွေကြာလာတာနဲ့အမျှအလဲအလက်တန်းစားနဲ့ဝင်ငွေနဲ့မိသားစုစီကနေလည်းအခွန်ရာခိုင်နှုန်းလိုက်တိုးကောက်မှာပါ1000အောက်ဝင်ငွေပဲရှိတဲ့သူတွေစီကနေတော့အခွန်တိုးကောက်မှာပ
ါဒီမိုကရက်ဘက်ကတော့အခုလိုဆွဆဲချက်တွေကိုညှင်းဆိုပါတယ်ဒီဥပဒေကြမ်းဟာတစ်နှစ်ကိုဒေါ်လာ4သိန်းအောက်ဝင်တဲ့မိသားစုဝင်တွေကိုအခွန်တိုးကောက်မှာမဟုတ်တယ်လို့စေဝါစီရဲ့ညွှန်နေစီမှာဖြစ်ပြီးသမ္မတဘရက်အိုဘားမားရဲ့တန်ဖိုးနဲ့ကျန်းမာရေးဆောက်ရှောက်မှုအစီအစဉ်ကိုလည်းပိုခိုင်မာအားကောင်းစေမှာဖြစ်တယ်လို့ဆိုပါတယ်။စွမ်းအင်ကဏ္ဍမှာဆိုရင်လဲတန်ရှင်းစွမ်းအင်အပါအဝင်တွင်းတက်လောင်စာစွမ်းအင်ကိုလည်းအသုံးချသွားမှာပါ။အထက်လွှတ်တော်အမတ်မန်ချင်ရဲ့အနောက်ဗာဂျီးနီးယားပြည်နယ်ဟာကြောက်မီးသွေးအလွန်ထွက်တဲ့ဒေသဖြစ်ပါတယ်။အခုသတင်းပတ်မှာမဲခွဲအတည်ပြုဖို့ရှိတဲ့2022ငွေကြေးဖောင်းပွားမှုလျှော့ချရေးဥပဒေမူကြမ်းအတည်ပြုနိုင်ဖို့ဆိုရင်တော့ဒီမိုကရက်အားလုံးရဲ့ထောက်ခံမဲ့ရရှိဖို့လိုအပ်မှာဖြစ်ပြီး Republican တွေကတော့တင်းကြီးတင်းညွတ်သေးကန့်ကွက်သွားမဲ့အလားအလာရှိနေပါတယ်ခင်ဗျာ။
ကောင်းအောင်တင်ဆက်ပေးကြတာဖြစ်ပါတယ်အခုဆက်ပြီးတော့မြင်ကွင်းကျဲမှတ်စုများအစီအစဉ်ကိုတင်ဆက်ပေးကြပါမယ်အာနာသိပ်ပြီးအနောက်ပိုင်းတရုတ်မြန်မာဆက်ဆံရေးအပေါ်ဘလို့မြင်ကြတဲ့လေးကိုသိနိုင်ဖို့ ISP မြန်မာကစစ်တမ်းတစ်ခုကောက်ခံခဲ့ပါတယ်မြန်မာမူဝါဒအတိုင်းဝိုင်းကလူပုဂ္ဂိုလ်တွေရဲ့တရုတ်ဘော်သဘောထားအမြင်ကိုမြင်ကွင်းကျဲမှတ်စုများအစီအစဉ်မှာအပိုင်းလိုက်ဖော်ပြနေတာဖြစ်ပြီးတော့အခုအပိုင်းလေးကိုတင်ဆက်ပေးမှာဖြစ်ပါတယ်
ISP မြန်မာကပြုလုပ်ခဲ့တဲ့တရုတ်မြန်မာဆက်ဆံရေးပေါ်မြန်မာမူဝါဒအတိုင်းဝန်ရဲ့သဘောထားအမြင်စစ်တမ်းတွေကထူးခြားတွေ့ရှိချက်နောက်ဆုံးအပိုင်းကိုတင်ဆက်သွားမှာဖြစ်ပါတယ်။အာရာရှိသူနဲ့အစဉ်ပြေသောဆက်ဆံရေးကိုတရုတ်နိုင်ငံကအဓိကထားကြောင်းရှုမြင်ကြ။မြန်မာနိုင်ငံမှာအာဏာကိုင်ဆွဲထားသူဘယ်သူနဲ့မဆိုအစဉ်ပြေတဲ့ဆက်ဆံရေးတည်ဆောက်ဖို့ကတရုတ်နိုင်ငံကရှုမြင်ပါတယ်။ဒီလိုဖြစ်ဆိုသူ89ရာခိုင်နှုန်းရှိပြီးစစ်တမ်းရလဒ်တွေထဲမှာရာခိုင်နှုန်းအများဆုံးရရှိခဲ့တဲ့အဖြစ်တစ်ခုလည်းဖြစ်ပါတယ်။ တရုတ်နိုင်ငံကမြန်မာပြည်သူတွေရဲ့သဘောထားကိုအလေးထားစဉ်းစားတယ်လို့ဖြေဆိုသူကတော့17ရာခိုင်နှုန်းရှိပါတယ်တရုတ်မြန်မာစီးပွားရေးစဉ်ညံစီမံကိန်းများနဲ့ပတ်သက်ပြီးတာဝန်ရှိသူများကရှင်းပြဆွေးနွေးခြင်းမျိုးမရှိခဲ့ကြောင်းဖြေဆိုကြ။တရုတ်ကုမ္ပဏီတွေဟာသူတို့လုပ်မဲ့စီမံကိန်းတွေကြောင်းလာရှင်းပြတာမျိုးမရှိခဲ့ဘူးလို့စစ်တမ်းဖြေဆိုသူ85ရာခိုင်နှုန်းကပြောခဲ့ပါတယ်။စစ်တမ်းဖြေဆိုသူရဲ့17ရာခိုင်နှုန်းကတော့လာရောက်ရှင်းပြခဲ့ပါတယ်လို့ဆိုပါတယ်။9ရာခိုင်နှုန်းကတော့စီမံကိန်းနဲ့ပတ်သက်တဲ့အချက်အလက်တွေလက်ခံရရှိတယ်လို့ဖြေဆိုခဲ့ကြပါတယ်။တရုတ်အနေနဲ့ပြည်တွင်းရေးဝင်မဆွတ်ဖက်ရေးမူဝါဒကိုကျင့်သုံးနေတယ်လို့မယူဆကြ။မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးမှာတရုတ်နိုင်ငံအနေနဲ့ပြည်တွင်းရေးဝင်ရောက်ဆွတ်ဖက်နေတယ်လို့ယူဆကြပါတယ်။ဒီလိုယူဆသူတွေဟာစစ်တမ်းဖြေဆိုသူတွေရဲ့68ရာခိုင်နှုန်းအထိရှိခဲ့ပါတယ်။စစ်တမ်းဖြေဆိုသူ25ရာခိုင်နှုန်းကတော့တရုတ်နိုင်ငံကပြည်တွင်းရေးဝင်ရောက်မဆွတ်ဖက်ဘူးလို့ဖြေဆိုခဲ့ပါတယ်။မြန်မာနိုင်ငံရဲ့လုပ်ငန်းစဉ်အောင်မြင်မှုတရုတ်ကအတိုင်းအတာတစ်ခုထိစွမ်းဆောင်နိုင်ကြောင်းရှုမြင်ကြ။မြန်မာနိုင်ငံရဲ့လုပ်ငန်းစဉ်အောင်မြင်မှုတရုတ်နိုင်ငံဟာအတိုင်းအတာတစ်ခုထိပဲဆောင်ရွက်နိုင်စွမ်းရှိတယ်လို့မြင်ကြပါတယ်။ဒီလိုမြင်သူ80ရာခိုင်နှုန်းရှိပြီးဒီဖြေဟာစစ်တမ်းရလဒ်တွေထဲမှာရာခိုင်နှုန်းအများဆုံးရရှိခဲ့တဲ့အဖြေတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အတွက်တရုတ်နိုင်ငံကဆောင်ရွက်နိုင်စွမ်းအပြည့်အဝရှိတယ်လို့ရှုမြင်သူကတော့14ရာခိုင်နှုန်းရှိပါတယ်။17ရာခိုင်နှုန်းကတော့ဆောင်ရွက်နိုင်စွမ်းမရှိဘူးလို့ဖြေဆိုခဲ့ပါဗျာ
။မြင်ဝင်းကျေမတ်စုများစီစဉ်ကိုနားဆင်ရှုစားခဲ့ကြတာဖြစ်ပါတယ်။ခုတစ်ခါမှာတော့ကဘာတလခီးသွားစီစဉ်ကိုတင်ဆက်ပေးချင်ပါသေးတယ်။ဆွီဒင်နိုင်ငံတောင်ပိုင်းကမောင်မဲလ်မြို့မှာအရင်သင်္ဘောချင်းနေရာကိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းတဲ့အဆောက်အဦအဖြစ်အသွင်ပြောင်းလဲထားပါသေးတယ်။မတ်စုမြန်မုံကကဘာတလခီးသွားစီစဉ်မှာတင်ဆက်ထားပါရှင်။
ဆွီဒင်နိုင်ငံတောင်ပိုင်းမှာစီးပွားရေးအရာအချက်အချာကြားတဲ့မာမဲမြို့တည်ရှိပါတယ်။အရင်ကဆက်မှုလုပ်ငန်းမြို့တစ်မြို့ဖြစ်ခဲ့တဲ့မာမဲမြို့ကအခုတော့အဆင့်မြင့်ဤပညာသုံးခေတ်မီတိုးတက်တဲ့မြို့အဖြစ်နဲ့ရပ်တည်နေပါတယ်။မြို့ရဲကအရင်သင်္ဘောချင်းရှိတဲ့ Western Harbor ဆိုတဲ့နေရာမှာနိုင်ငံတကာကနာမည်ကျော်ဘီတူကာရီနယ်မြေဖွံ့ဖြိုးရေးလုပ်သူတွေရဲ့လက်ရာအဆောက်အဦတွေကိုမြင်တွေ့ရမှာဖြစ်ပါတယ်။ဒီနေရာတစ်ခုလုံးမှာတဘာဝပတ်ဝန်းကျင်ကိုမထိခိုက်စေဘဲရေရှည်တည်တဲ့နေထိုင်မှုကိုစံပြလှုပ်ထားပါတယ်။အရင်တင်မောချင်းနေရာမှာအပင်တွေစိုက်ထားတဲ့အိမ်ခေါင်မိုးတွေဗရနာကျဲကြီးတွေနဲ့စနစ်တကျဒီဇိုင်းထွင်ဆောက်ထားတဲ့ခေတ်ပေါ်အဆောက်အဦတွေကိုမြင်တွေ့ရမှာဖြစ်ပါတယ်။ဒီတိုက်ခန်းမှာဆိုရင်ဝင်းတာပိုင်လေတလက်တွေနဲ့နေစွမ်းအင်ဆိုလာပြားတွေတပ်ဆင်ထားပြီးတော့ပတ်ဝန်းကျင်ထိန်းသိမ်းတဲ့ Smart Home Technology နည်းပညာတွေတပ်ဆင်ဆောက်လုပ်ထားပါတယ်။ Hi.
So this is ဘယ်နေရာတွေမှာမီးအားဘလောက်သုံးတယ်လဲဆိုတာကိုဒီကနေကျွန်တော်ထိန်းချုပ်နိုင်ပါတယ်။တိုက်ခန်းရဲ့ဘယ်နေရာမှာလျှက်စက်မီတာဘလောက်ကုန်နေပြီလဲဆိုတာဒီမှာပေါ်နေပါလေအခန်းတစ်ခုချင်းစီဘယ်အခန်းကမီတာဘလောက်တက်နေပြီလဲဆိုတာကိုလည်းကြည့်လို့ရပါလေ
So here we have the interface which gives me control of my energy consumption with this
ဥမာမီးဝကြောင်ရဲ့အခန်းအပူချိန်ကိုဘလောက်ထားကြံလဲထားကြံတဲ့အပူချိန်ကိုဒီကနေလှမ်းပြီးချိန်လိုက်ရုံပါပဲဘယ်အခန်းရဲ့မီတာကဘလောက်ကျနေပြီလဲဆိုတာကိုလည်းသိနိုင်ပါလေ
ဆိုလာပြားတွေကနေစွမ်းအင်နဲ့လျှက်စက်မီရရှိသလိုရှိဘူးတော့အပူဖြန့်ဝေစနစ်နဲ့အင်ကန်းတွေရဲ့အပူချိန်ကိုလိုအပ်တယ်လို့အပူအေးလုံနိုင်ပါတယ်။အဝိရှော်ဆက်ပကံဆေးဆက်လိုဆက်ပစ္စည်းတွေအတွက်ကိုလည်းရေအားလျှက်စက်ကိုအသုံးပြုထားပါတယ်။တိုက်ခန်းထဲမှာမီးအားသုံးသမျှနေရာတွေကိုကွန်ပျူတာပေါ်ကနေဘယ်နေရာကတော့မီးအားဘလောက်သုံးနေတယ်လဲဆိုတာကိုကြည့်နိုင်ထိန်းချုပ်နိုင်တာပါ။အခုလိုတအိမ်လုံးကိုပြန်သုံးလောင်စာတွေနဲ့လည်ပတ်နေတယ်လို့မိသားစုတွေသုံးဆွဲတဲ့မော်တော်ကားကလည်းလေထုညဉ့်ညမ်းမှုကိုထိန်းချုပ်ထားတဲ့လျှက်စက်ကားတွေဖြစ်ပါတယ်။
So during the test period we also get access to e-vehicle. So this car is the family's primary car.
ကျွန်တော်မိသားစုလောလောဆယ်ဒီကားကိုပဲအဓိကသုံးနေတာပါ။ကျွန်တော်တို့သွားတဲ့ခရီးတော်တော်များများကတိတ်မဝေးတော့အဆင်ပြေပါတယ်။
အသွားများတာကလည်းဟိုဘက်မျိုးကအဖိုးဖွားတွေစီကိုပဲတွားတာဆိုတော့ကျွန်တော်တို့အတွက်ဒီကားကအန်ကိုက်ပါပဲ
။တဘာဝပတ်ဝန်းကျင်မထိခိုက်အောင်စမ်းသပ်ထားတဲ့ဒီတိုက်ခန်းတွေကိုတီထွင်ဆောက်လုပ်ထားတာကတော့ဥရောပမြောက်ပိုင်းနိုင်ငံတွေမှာစွမ်းအင်အဓိကဖြန့်ဖြူးနေတဲ့ Eon စွမ်းအင်ကုမ္ပဏီကြီးဖြစ်ပါတယ်။ပြန်သုံးလောင်စာတွေနဲ့လိုအပ်သလောက်ပဲလျှက်စစ်စွမ်းအင်ကိုအပိုအလိုမရှိသုံးနိုင်ကြဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လှုပ်ထားတာပါ။အိမ်ကန်းရှစ်ခန်းပါတဲ့အဆောက်အဦတစ်ခုစီကိုမတူတဲ့နည်းပညာတွေတက်ဆင်ပြီးတော့စမ်းသပ်ထားတာဖြစ်ပါတယ်။အဆောက်အဦတစ်ခုနဲ့တစ်ခုမတူညီတဲ့နည်းပညာတွေနဲ့စမ်းသပ်နေတာကြောင့်ငွေကြေးကုန်ကျမှုများသလိုတချို့နည်းပညာတွေမှာပိုကောင်းအောင်လုပ်စရာတွေရှိနေသေးပေမဲ့လိုအပ်ချက်တွေကိုပြုပြင်ပြီးတော့နောက်မှစီးပွားဖြစ်စီမံကိန်းကြီးတွေလှုပ်သွားနိုင်ဖို့ Eon စွမ်းအင်ကုမ္ပဏီကမျှော်လင့်နေပါတယ်။
In the future I believe that households will have a lot more information about how they use their energy.
နောက်ကြရင်တော့ကိုယ့်မှာသုံးတဲ့စွမ်းအင်နဲ့ပတ်သက်လို့အခုထပ်အများကြီးသိနိုင်သဘောပေါက်နိုင်ကြမယ်လို့ကျွန်တော်ယုံကြည်ပါတယ်။ကိုယ်သုံးလိုက်တဲ့စွမ်းအင်ကြောင့်တဘောပတ်ဝန်းကျင်အပေါ်ဘယ်လိုတက်ရောက်မှုရှိသလဲဆိုတာကိုသဘောပေါက်လာကြရင်သူတို့သုံးနေကြတဲ့အလေးအထတွေလည်းပြောင်းလဲသွားနိုင်ပါတယ
်။မိအားဘလောက်သုံးရင်ဘလောက်ကုန်ကြမယ်ဆိုတာကိုသုံးတဲ့သူကိုယ်တိုင်ကသိနိုင်ထိန်းချုပ်နိုင်အောင်လှုပ်ထားပေးတာကအဓိကထူးခြားအားသာချက်ဖြစ်တယ်လို့သူတို့ကယုံကြည်နေပါတယ်
။ Today you normally don't know for example how much it costs.
ကန်ကန်ကို20 degree centigrade လောက်အပူပေးဖို့ဘလောက်ကုန်ကြမလဲဆိုတာကအခုပုံမှန်ဆိုမသိကြပါဘူး။ဒီစမ်းသပ်တိုက်ခန်းတွေမှာတော့20 degree အပူပေးရင်ဘလောက်ကုန်ကြမလဲ21 degree အပူပေးရင်ဘလောက်ကုန်ကြမလဲဆိုတာအတိအကျသိနိုင်ကြပါတယ
်။အရင်ကပြစ်ပယ်ဆွန့်ပစ်ထားတဲ့ဆက်မှုဇုံဟောင်းကြီးနေရာကိုပဝင်းချင်းထင်းသရေနီးပညာတွေနဲ့တိဆောက်ထားတဲ့ဥရောပကပထမဆုံးမြို့အဖြစ်နဲ့ပြောင်းလဲဖို့အတွက်မောင်မဲမြို့စီမံကိန်းမန်နေဂျာတွေကအစီအစဉ်ချလုပ်ခဲ့ကြတာပ
ါ In the beginning of 1990s we had some problems with
1990ပြည့်နှစ်အစောပိုင်းတွေတုန်းကမြို့ထဲမှာရှိတဲ့စက်ရုံလုပ်ငန်းတော်များများအထယ်ကျုပ်လုပ်ငန်းတို့စက်မှုလုပ်ငန်းတို့ပြဿနာပေါ်ခဲ့ပါတယ်အဆိုးဆုံးကတော့သင်္ဘောချင်းလုပ်ငန်းပဲဖြစ်ပါတယ်ရက်ကိုရက်သွားခဲ့တာပါ
အဲ့ဒီလိုပြဿနာပေါ်ခဲ့တဲ့မြို့မှာအလုတ်အကင်တက်တွေရင်းနှီးမြှုပ်နှံမှုတက်တွေရောက်လာဖို့မြို့ရဲ့အသွင်အပြင်ကိုပြောင်းမယ်ဆိုတဲ့ရည်ရွယ်ချက်နဲ့စီမံကိန်းချလုပ်ခဲ့ကြတာပါ။စွမ်းအင်ခြွေထားတဲ့အဆောက်အဦတွေပြန်သုံးလောင်စာသုံးကုန်ထုတ်လုပ်ငန်းတွေသာမကအများပြည်သူအပန်းဖြေနိုင်မဲ့နေရာတွေကိုဖန်တီးခဲ့ကြပါတယ်
။ The goals for this district they are achieved today.
ဒီကိန်းတွေထားတဲ့ရည်မှန်းချက်တွေအခုအောင်မြင်နေပါပြီ။တရားရဟန်းနှုန်းပြည့်ပြန်သုံးလောင်စာအရင်းမြစ်တွေသုံးနေရပါပြီ။ဒီဒေသမှာပဲလေတလက်တွေ၊နေရောင်ခြည်သုံးဆိုလာပြားတွေ၊ရေအောင်းလွှာကနေစွန့်ရင်ထုတ်ပြီးသုံးနိုင်ကြပြီဆိုတော့စမ်းရှင်းလောင်စာသုံးမယ်ဆိုတဲ့ရည်မှန်းချက်အောင်မြင်နေပါပြီ။ဒါပေမဲ့ဧက250လောက်ကျဲတဲ့တစ်မျိုးလုံးအတိုင်းကဏ္ဍပြောရင်တော့အများကြီးလိုပါသေးတယ်။2030ပြည့်နှစ်မတိုင်ခင်မှာတော့သဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းစောင့်ရှောက်တဲ့မြို့အနေနဲ့လည်ပတ်သွားနိုင်မယ်လို့ကျွန်တော်တို့ရည်မှန်းထားပါတယ်။
ဘာဝပဝင်းကျင်ကိုကာကွယ်ဆောင်ရှောက်မှုဆိုင်ရာအထင်ကြီးစုကြီးတော်များများကိုလည်းဆွေဒင်နိုင်ငံမောင်မဲမျိုးကဝက်စတင်ဟာဘာနှစ်ပေါင်းများစွာဆက်တိုက်ရရှိခဲ့ပါတယ်။မောင်မဲမျိုးတာဝန်ရှိသူတွေကမြို့သူမြို့သားတွေကတော့သူတို့မြို့ဟာကမ္ဘာမြေကြီးကိုထိမ့်သိမ်းကာကွယ်တဲ့မြို့တစ်ခုအနေနဲ့ကမ္ဘာမှာစံပြလုပ်နိုင်ဖို့ဆက်ပြီးတော့ကြိုးစားနေကြပါတယ်ရှင်။ကျွန်မဆူမြတ်မောင်ပ
ါ။မဆူမြတ်မောင်တင်ဆက်ထားတဲ့ကမ္ဘာလှခီးသွားစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍကတော့ဒီလောက်ပါပဲရှင်။အခုတော့အင်္ဂါညရဲ့နောက်ဆုံးရသတင်းကြေကျုပ်ကိုကုစောဝင်းလိုင်ကပြောပြပေးပါမယ်။
အမေရိကန်အလွတ်တော်ဥက္ကဋ္ဌနန်စီပလိုစီဦးဆောင်တဲ့လွတ်တော်ကိုယ်စားလှယ်ဖွဲ့ဟာထိုင်ဝမ်ကျွန်းကိုဒီကနေ့ညဒေသစံတော်ချိန်၁၇နာရီထိုးကန်နေမှာရောက်ရှိသွားပါပြီ။လွတ်တော်ဥက္ကဋ္ဌအနေနဲ့ထိုင်ဝမ်ကျွန်းကိုမသွားဖို့တရုတ်အစိုးရကအကြိမ်ကြိမ်တားမြစ်သတိပေးချင်းချောက်မှုတွေလုပ်နေတဲ့ကြားကပဲအခုလိုရောက်ရှိသွားတာပါ။လွတ်တော်ဥက္ကဋ္ဌနန်စီပလိုစီအနေနဲ့မနေ့ဖြန်ဗိုလ်ထုနေ့မှာထိုင်ဝမ်သမ္မတဆိုင်အင်းဝမ်နဲ့ပါဝင်တခြားအရာရှိတွေနဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်။သူမအနေနဲ့ထိုင်ဝမ်မှာဘယ်နည်းကြာနေထိုင်မယ်ဆိုတာသတင်းထုတ်ပြန်ခြင်းမရှိပါဘူး။အစောပိုင်းကတော့တရုတ်ကိုအမြဲတမ်းဝေဖန်ပြောဆိုလို့ရှိတဲ့ပလိုစီအနေနဲ့ဒီခီးစဉ်ကိုတကယ်ပဲသွားပြပတ်မလားဆိုတဲ့အပေါ်သတင်းတစ်ပတ်အတန်ကြာမရေမရာဖြစ်နေခဲ့ပါတယ်။ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလာဗရော့ဟာမနေ့ဖြန်ဗိုလ်ထုနေ့မှာမြန်မာနိုင်ငံကိုသွားမယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရမာရီယာဇာခါရိုဗာကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားတာကိုကိုးကားပြီးတော့ရုရှားအစိုးရပိုင်းတပ်သတင်းမှာဖော်ပြပါတယ်။ဝန်ကြီးလာဖရော့ရဲ့ခီးစဉ်ဟာအလို့သဘောခီးစဉ်ဖြစ်ပြီးစစ်ကောင်စီနိုင်ငံရေးဝန်ကြီးဦးဝနာမော်လင်းနဲ့တွေ့ဆုံပြီးနိုင်ငံရေးအရာတွေ့ဆုံဆွေးနွေးမှု၊ကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှု၊လုံခြုံရေးနဲ့ကာကွယ်ဆိုင်ရာကိစ္စရပ်တွေ၊လူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေအပါအဝင်ရုရှားမြန်မာဆက်ဆံရေးအခြေအနေအလုံးစုံကိုဆွေးနွေးကြမယ်လို့ဆိုပါတယ်ခင်ဗျာ။ အာဆီယံစည်းဝေးကိုတက်ဖို့အတွက်ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနွမ်ပင်မှာရောက်နေကြတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေဒီကနေ့တွေ့ဆုံခဲ့ပြီးမြန်မာအရေးအပါအဝင်တခြားအကြောင်းအရာတွေကိုကြိုတင်ဆွေးနွေးမှုပြုလုပ်ခဲ့ကြပါတယ်။ယူကရိန်းအရေးနဲ့ဒေသရင်းတရုတ်နိုင်ငံရဲ့ဩဇာလွန်မိုးလာနေတာဆတဲ့ကိစ္စရပ်တွေပေါ်ကမ္ဘာအင်အားကြီးနိုင်ငံတွေအကြတင်းမာမှုတွေထွက်ပေါ်နေချိန်မှာပဲအခုလိုစီးပွားပွဲကျင်းပတာဖြစ်ပါတယ်။ဒီစီးပွားပွဲကိုတရုတ်အမေရိကန်နဲ့ရုရှားကနိုင်ငံသားရေးဝန်ကြီးတွေလည်းတက်ရောက်ခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။
ဒီနေ့ချင်းချုပ်ကိုကိုစောဝင်းလိုက်တင်ဆက်ပေးကြတာဖြစ်ပါတယ်။ဒီနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကတော့မက်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်အင်ဂျင်နီယာတွေကတော့ Rob McLean နဲ့ Nelson Lopez တို့ဖြစ်ကြပါတယ်။ဒီနေ့ညအတွက်အစီအစဉ်မှုဖြစ်ကျမအီတန်စင်ကတာဝန်ယူတင်ဆက်ပေးကြတာပါ။ကျမတို့အခုထုတ်လွှင့်ပေးတဲ့အတန်လွင့်ရုပ်တံအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00နာရီက17:00နာရီထိလည်းတလဲပြန်ပြီးတော့နားဆင်နိုင်ပါလိမ့်။ VOA ကိုနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.